Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ2019ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Flight Meter 3240 48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်နက်တည်းနားဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်းပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမတင်ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုမတ်ရင်ချင်းနိုင်တဲ့အတူကြီးညာပါမယ်မြောက်ကိုရီးယားဘက်ကတာရုပ်ပစ်ဒုံးကျည်ဆန်းသတ်မှုတွေလုပ်ခဲ့တဲ့အပေါ်စိုးရိမ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းဒေသတွေမှာတော့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်3ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေဆက်ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေနဲ့အတူနားဆင်ရမယ်ကချင်ပြည်နယ်အတွင်းပြင်းထူဖော်တဲ့လုပ်ငန်းနဲ့ပတ်သက်တဲ့သတင်းလာတစ်ခုမှာတော့
ပြင်းကိုတရားဝင်သူ့ဘုတ်ကတို့စာပြန်တင်တယ်စာပြန်ပြီးနောက်ဒီဒေသခံတွေကတော့ PID ဒေသခံတွေ
ကချင်ပြည်နယ်အတွင်းပြင်းထုတ်လို့ရေးနဲ့ပတ်သက်တဲ့အစီရင်ခံစာအကြောင်းအစီရင်ခံစာရေးသားသူတူဖြစ်တဲ့သူတေသနာမှုဇော်မိုင်ပြောသွားတာပါအပြည့်စုံကိုသတင်းတွေအပြည့်နားဆင်ကြရပါမယ်ဒီသတင်းလာတဲ့အတူပြီးခဲ့တဲ့တောက်ကြနေကဒုံးကျည်စန်းသားဖောက်ခွဲခဲ့တဲ့မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားဆွေးနွေးပွဲအလားအလာမြန်မာကနေဗြိတိန်နိုင်ငံထိမော်တော်ဆိုင်ကယ် CB ခီးသွားနေကြတဲ့ Motor Lock ခီးသွားနှုတ်ဂျာမနီကိုရောက်နေတဲ့အကြောင်းနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာရှမ်းတိုင်းရင်းသားလက်မယားနူးထံကနေဘန်ငွေတန်း300ကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးတွေကိုထိုင်းရဲကဖမ်းဆီးမိတဲ့သတင်းတွေကိုနှာစင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဗိုလ်တုံးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ခင်ဗျာ
။မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းဖတ်တွေအတွင်းတာရိုပြစ်ဒုံးကျည်ဆန်းသတ်မှုတွေလုပ်ခဲ့တဲ့အပေါ်စိုးရိမ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအင်ကာနေကပြောဆိုလိုက်ပြီးဒါဟာဆိုရင်ဒုံးကျည်ဆန်းသတ်မှုတွေကိုအရေးမဆိုင်တဲ့သမ္မတဒေါ်နယ်ထရန့်နဲ့သဘောထားကွဲလွဲနေတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်ဆန်းသတ်မှုတွေမလုပ်ဖို့လိုလားတယ်လို့နိုင်ငံခြားရေးဝန်ကြီးက CBS News ကိုပြောကြားခဲ့တာပါ။ပြီးခဲ့တဲ့လကုန်ပိုင်းကဆက်လို့မြောက်ကိုရီးယားဘက်ကတာရိုပြစ်ပဲ့ထိန်တပ်ဒုံးကျည်6ဆင်းဆန်းသတ်ခဲ့ပြီးအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလက်ချက်မှုကိုတုံ့ပြန်တာလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလက်ချက်မှုတွေဟာမြောက်ကိုရီးယားရဲ့တည်ရှိမှုကိုချင်းချောက်တာလို့မြောက်ကိုရီးယားဘက်ကယူဆတာပါပြီးခဲ့တဲ့တောက်ကြနေ့ကဆက်သက်ခဲ့တဲ့ဒုံးကျည်နှစ်ဆင်းဟာဆိုရင်ကီလိုမီတာ230ထိရောက်ရှိပြီးမြောက်ကိုရီးယားကမ်းလွန်ပင်လယ်ပြင်ထဲကိုကျရောက်ခဲ့ပေမဲ့ရည်ရွယ်ချက်ကတော့တောင်ကိုရီးယားထိရောက်ရှိဖို့နဲ့အဲ့ဒီဒေသမှာနေနေကြတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အရက်သားတွေကိုရည်ရွယ်တာဖြစ်ပါတယ်ဒီလကုန်ပိုင်းမှာအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတဲ့စစ်ရေးလေ့ကျင့်မှုတွေပြီးတဲ့အခါမြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးအမေရိကန်နဲ့ဆွေးနွေးပွဲတွေပြန်ဆနိုင်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုပြီးမဲ့တောင်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းမှုအသစ်တွေကတော့ရပ်ဆိုင်းသွားပါတယ
်ဗင်နီဇွဲလားနိုင်ငံမှာအာနာရှင်နီကိုလတ်မာဒူရိုဦးဆောင်တဲ့အစိုးရနဲ့ပတ်သက်နေတဲ့အရာရှိတွေဟာသူတို့ကိုသူတို့ကယ်တင်ဖို့စူးစမ်းနေကြောင်းအတိုက်ခံကောင်းဆောင်ဂျားဖြတ်အစိုးရသမ္မတအဖြစ်အမေရိကန်ပြည်ထောင်စုကအတိမတ်ပြုထားတဲ့ဟွမ်ဂွိုက်တူကပြောကြားခဲ့ပါတယ်။မာဒူရိုနဲ့နီးစပ်တဲ့အတိုင်းဝိုင်းကအစိုးရအဖွဲ့ဝင်တွေဟာအမေရိကန်အစိုးရအရာရှိတွေကိုနီးလန်းမျိုးစုံကနေတဆင့်ချီးကပ်ဆက်သွယ်နေကြောင်း VOA စပိန်ဌာနနဲ့တီးတန့်မေးမြန်းကတ်မှာဟွမ်ဂွိုက်တူကပြောပါတယ်။ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌဒီအိုစဒါတိုကာဘလူကနေသူနဲ့လျှို့ဝှက်ဆက်သွယ်ဖို့အမေရိကန်ဘက်ကကြိုးပမ်းခဲ့တာဖြစ်တယ်လို့ AP သတင်းဌာနကသတင်းရေးသားခဲ့ပါတယ်။ဒါအပြင်မာဒီယိုရဲ့တစ္ဆာခံတွေဟာတကယ်လို့သူတို့ကအာနာကိုဆွတ်လွတ်မယ်ဆိုရင်လက်စားချေတုံ့ပြန်တာမျိုးမဖြစ်စေရဘူးဆိုတဲ့အာမခံချက်မျိုးတွေရဖို့စူးစမ်းနေတယ်လို့လည်း AP သတင်းဌာနကဆိုပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌကာဘလူကမဟုတ်မှန်ကြောင်းညင်းဆိုထားပါတယ်ရှင်။
ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံရဲ့စီးပွားရေးကနှေးကွေးလာတဲ့လက္ခဏာတွေရှိတယ်လို့ခန့်မှန်းသူတွေကထောက်ပြသတိပေးနေပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်စီးပွားကြမယ်အရေးကအဝေးကြီးပဲလို့အင်ကာနီမှာပြောဆိုလိုက်ပါတယ်။အမေရိကန်စီးပွားရေးကအထူးကောင်းနေတယ်လို့သမ္မတကပြောဆိုတာပါ။ဒါပေမဲ့လည်းတီးခြားရက်တည်တဲ့ဗဟိုဘဏ်ဘုတ်အဖွဲ့အနေနဲ့စံသတ်မှတ်ချက်အတိုးနှုန်းကိုယာနှုံးဖြင့်လျှော့မပေးဘူးဆိုရင်တော့အမေရိကန်စီးပွားရေးကတိုးတက်တင်တဲ့လောက်တိုးတက်မှာမဟုတ်ဘူးလို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲသမ္မတထရန့်ကပြောဆိုခဲ့တာပါ အမေရိကန်ဗဟိုဘဏ်ကအတွုံးနှုံးလျှော့ချဖို့တကယ်ကိုလိုအပ်နေတာလို့ရူမေးနီးယားသမ္မတနဲ့အင်ဖြူရိုတီးတန့်ဆွေးနွေးပွဲမတိုင်ခင်မှာသမ္မတထရန့်ကပြောပါတယ်။ AB လကနေဇွန်လအတွင်းအမေရိကန်ရဲ့စီးပွားရေးက 2.1 ရာခိုင်နှုန်းတိုးလာပြီးဒီပမာဏကပထမ3လဖက်နဲ့စာရင်နည်းနေပြီမဲ့လေကမ္ဘာတစ်လောက်ကတချို့နိုင်ငံတွေထက်တော့မြင့်မားနေတာဖြစ်ပါတယ်။သမ္မတထရန့်ရဲ့အစိုးရအဖွဲ့ကစီးပွားရေးအကြံပေးတွေကမပြောပါမိလေတီးခြားလွတ်လပ်တဲ့စီးပွားရေးပညာရှင်တချို့ကတော့လာမယ့်နှစ်ဒါမှမဟုတ်လေ2022ခုနှစ်အတွင်းမှာအမေရိကန်စီးပွားကြမယ်လို့ခန့်မှန်းထားပါတယ
်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံမတ်သစ်ဖြစ်ဒုတိယနိုင်ငံသားရေးဝန်ကြီးဂျွန်ဆော်လီဗန်ကိုရွေးချယ်ဖို့စဉ်းစားနေကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကအတည်ပြုပြောကြားခဲ့ပါတယ်အမေရိကန်သံမတ်ခန့်အပ်ခံရတဲ့နေရာတွေတဲ့အရေးကြီးဆုံးနဲ့စိန်ခေါ်မှုအများဆုံးဖြစ်တဲ့ရုရှားနိုင်ငံဆိုင်ရာသံမတ်ယာရုအတွက်ဒုဝန်ကြီးဆော်လီဗန်ကိုအမည်တင်သွင်းဖို့သမ္မတထရန့်ကရည်မှန်းထားကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်အင်္ဂါနေ့ကအင်ဖြူရောမှာသတင်းတောက်တွေရဲ့မေးခွန်းကိုသမ္မတထရန့်ကအခုလိုဖြေဆိုခဲ့တာပါလက်ရှိရုရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတ ဂျွန်ဟန်စမန်ကသူ့အနေနဲ့နှစ်နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်ယာရုကနေနှုတ်ထွက်မဲ့အကြောင်းဒီလအစောပိုင်းကစာရေးသားတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေဟာလည်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးမှာတမိုင်းဝင်အခက်အခဲဆုံးကာလဖြစ်တယ်လို့သံမတ်ကြီးဟန်စမန်ကသတ်မှတ်ပြောဆိုခဲ့ပါတယ်။အောက်တိုဘာလ3ရက်မှာသူ့ရဲ့ယာရုတာဝန်ပြီးဆုံးမှာဖြစ်ပါတယ်။ဒူဝင်ကြီးဂျွန်ဆယ်လီဗန်ဟာ2019မေလကစပြီးတာဝန်ထမ်းဆောင်ခဲ့တာပါ2018မတ်လကနိုင်ငံသားရေးဝန်ကြီး Rex Tillerson ယာရုကနေနှုတ်ထွက်ပြီးတဲ့နောက်2018 April လမှာလက်ရှိနိုင်ငံသားရေးဝန်ကြီး Mike Pompeo ကယာရုတာဝန်မထမ်းဆောင်ခင်ကြားကာလအတွင်းလက်ထောက်နိုင်ငံသားရေး John Sullivan ကနေနိုင်ငံသားရေးဝန်ကြီးအဖြစ်ယာယီတာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရှမ်းပြည်မြောက်ပိုင်းဒေသကြောင်မဲနယ်ကုတ်ခိုင်တပိုင်းမှာမနစ်အင်ကာနေကမြမတက်မရော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကင်၃ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ AA ရခိုင်လက်နက်ကင်တပ် TNL တောင်ပလောင်လက်နက်ကင်တပ် MNDAA ကုတ်ခိုင်လက်နက်ကင်တပ်တို့ရဲ့ညီနောင်မဟာမိတ်၃ဖွဲ့ကတက်မရော်နီးပညာတက္ကသိုလ်အပါအဝင်နေရာ၅ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဇက်တိုက်ဖြစ်နေတာပါ။မနေ့အင်ခါနေ့ကတော့ကုတ်ခိုင်နဲ့နန်းဖက်ကကြားတိုက်ပွဲအတွင်းကြီးထိမှန်တဲ့တောင်သူနှစ်ဦးကိုကယ်ဆယ်ဖို့သွားတဲ့အခုညီပေးရေးကားတွေလည်းတနက်နဲ့ပြစ်ခတ်ချင်းချောက်ခံရတာကြောင့်နောက်ကျောင်းပြန်လှည့်ခဲ့ရပါတယ်။ဒဏ်ရာရသူနှစ်ဦးရဲ့အခြေအနေကတော့မသိရပါဘူး။မန္တလေးမူဆယ်လမ်းမကြီးဘော့ကနန်းဖက်ကမန်လွယ်နန်းခိုင်တထားကြားခီးသွွား40လောက်ပိတ်မိနေတာမှလည်းအခုညီပေးရေးအဖွဲ့တွေသွားလို့မရတဲ့အနေအထားမှရှိနေပါတယ်။လာရှိုသိန်းနီကုတ်ခိုင်တို့မှာလဲဆစ်ဆောင်ဒုက္ခတဲ့1400နီးပါးရှိပါတယ်။ဩဂုတ်လ15ရက်နေ့ကတိုက်ခတ်ဖျက်ဆီးခံရတဲ့ဂုတ်တွင်းတံတားကိုတော့ယာယီပြင်ဆင်ပြီးအင်ကာနီမှာပဲဖွင့်လှစ်လိုက်ပါတယ်။
တရီလင်္ကာနိုင်ငံမှာဆစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ဒုတိယပိုချုပ်ကြီးရှာဗန်ဒာဆီလ်ဖာကိုစစ်တပ်အကြီးအကဲဖြစ်ခန့်အပ်လိုက်တဲ့အတွက်နိုင်ငံတကာကဝေဖန်ကန့်ကွက်နေတာကိုလက်ခံနိုင်စရာမရှိကြောင်းသီရီလင်္ကာနိုင်ငံကတုံ့ပြန်ပြောဆိုလိုက်ပါတယ်။အခုလိုရှာဗန်ဒာဆီလ်ဗာကိုစစ်တပ်အကြီးအကဲဖြစ်တမရမေထရီပါလာဆရီစနာကခန့်အပ်တာဟာအချုပ်ချာအာဏာလုပိုင်ခွင့်အရာဆုံးဖြတ်တာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးကတုံ့ပြန်ပြောဆိုခဲ့ပါတယ်။သီရီလင်္ကာနိုင်ငံမှာအစိုးရအမှုတန်းတွေအတွက်ယာဒူးတိုးပေးတာဟာပြည်ရင်းအုပ်ချုပ်ရေးရဲ့လုပိုင်ခွင့်အရာဖြစ်ပြီးဒီဆုံးဖြတ်ချက်တွေကိုနိုင်ငံရခြားအဖွဲ့အစည်းတွေကလွှမ်းမိုးဖို့စ조사မှုတွေဟာမလိုအပ်တယ်လို့လက်ခံနိုင်စရာမရှိကြောင်းသီရီလင်္ကာနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်
။ဂျီဘရော့တာမှာဖမ်းဆီးခံထားရကရတာကနေပြန်လွှတ်ပေးလိုက်ပြီးတဲ့နောက်မြေရေပင်လယ်ကိုဖျက်ဆီးခုံပေါင်းနေတဲ့အီရန်အလန်တင်ရေနံတင်တင်းပေါ်နဲ့ပူပေါင်းဆောင်ရွက်မှုမလုပ်ဖို့မြေရေပင်လယ်ဒေသတွင်းကစစ်ကမ်းတွေကိုအမေရိကန်ကသတိပေးထားပါတယ်။ အန်ဒရီယန်ဒရာရာဝမ်ရေနံတင်တင်ဘောကတရားမဝင်ရေနံတည်ယူပို့ဆောင်နေမှုဟာဆိုရင်အီရန်နဲ့ဆီးရီးယားအစိုးရတို့ရဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုအပြစ်ရရောက်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထပ်မံစွပ်စွဲထားတာပါ။အ
ီတလီဝန်ကြီးချုပ်ဂျူဆက်ပေကွန်တေဟာသူရာထူးကနေနှုတ်ထွက်ကြောင်းအင်ဂါနီကကြေညာခဲ့ပါတယ်။အများကြိုက်ဝါဒီအစိုးရရဲ့ဝင်ကြီးချုပ်အဖြစ်14လကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်အခုလိုနှုတ်ထွက်ရတာဟာသူ့အပေါ်ဆန့်ကျင်တိုက်ခိုက်မှုတွေရှိနေပြီးနိုင်ငံရေးအရာရည်မှန်းချက်ကြီးတဲ့ဒုဝင်ကြီးချုပ်မာတီယိုဆယ်ဗင်နင်းကြောင့်ဖြစ်တယ်လို့ဝေဖန်ပြတင်ခဲ့ပါတယ်ရှင
်။ဟုတ်တယ်ဦးနေမနဲ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်လက်ပြီးတင်ဆက်သွားပါမယ်။ဩဂုတ်လ16ရက်တောက်ကြနေ့ကမြောက်ကိုရီးယားနိုင်ငံကဒုံးကျည်နှစ်စင်းကိုဂျပန်ပင်လယ်ထဲဆန်းသတ်ပစ်ခတ်ခဲ့ပါရယ်။ဒါဟာဒီလပိုင်းတွေတဲ့မြောက်ကိုရီးယားဒုံးကျည်ပစ်ခတ်မှုတွေကနောက်ဆုံးဆန်းသတ်ပစ်ခတ်မှုပါ။ဒီလိုပစ်ခတ်တာကအမေရိကန်နဲ့တကိုရီးယားနိုင်ငံတို့ပူးတွဲစည်ရေးလေ့ကျင့်မှုတွေလုပ်နေတာကိုတုံ့ပြန်တာလို့မြောက်ကိုရီးယားကပြောထားခဲ့ပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဆန်းသတ်မှုတွေအပေါ်တိတ်ဆိတ်မပူဘူးလို့ပြောပေမယ့်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဆိုမှုရှိတဲ့အကြောင်းအင်ကာနေမှာပြောခဲ့ပါရယ်။အပြည့်စုံကိုဆက်လက်နားဆင်ကြည့်ပါခင်ဗျာ။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတောင်နဲ့မြောက်နှစ်နိုင်ငံ2045ခုနှစ်မှာပေါင်းစည်းနိုင်ဖို့အရေးဆွေးနွေးပွဲတွေလုပ်သွားမှာဖြစ်ကြောင်းပြောပြီးတရက်အကြာဩဂုတ်လ16ရက်နေ့မှာမြောက်ကိုရီးယားနိုင်ငံကအခုလိုစမ်းသပ်ပစ်ခတ်မှုပြုလုပ်ခဲ့တာပါ။အခုလိုစမ်းသပ်ပစ်ခတ်မှုအပြီးမှာတော့မြောက်ကိုရီးယားအနေနဲ့တောင်ကိုရီးယားနဲ့ဆွေးနွေးပွဲတွေဆက်လုပ်ဖို့မရှိတော့ကြောင်းလဲမြောက်ကိုရီးယားအစိုးရပြောခွင့်ရကပြောခဲ့ပါတယ်။ဒါဟာဆွေးနွေးပွဲတွေအတွက်အကောင်းမြင်နေတဲ့သမ္မတမွန်ဂျေအင်အတွက်သတင်းကောင်းတစ်ခုမဟုတ်သလိုအမေရိကန်နိုင်ငံနဲ့မြောက်ကိုရီးယားတို့ရဲ့ရက်ဆိုင်နေတဲ့ဆွေးနွေးပွဲတွေအတွက်လည်းတာရှည်သွားစေနိုင်ပါတယ်။အင်္ဂါနေ့မှာတော့ CBS သတင်းဌာနနဲ့ဆွေးနွေးကမ်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကဒုံးကျည်စမ်းသပ်ပစ်ခတ်နေမှုတွေအပေါ်စိုးရိမ်ကြောင်းပြောသလိုဆွေးနွေးပွဲတွေတုံ့ဆိုင်နေတာကိုလည်းဝန်ခံသွားခဲ့ပါတယ်။
They fire short range ballistic missiles.
That concern you?
This is true. Yes, I wish that they would not.
Yeah.
But တို့တာတို့ပြဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပါတယ်။ဒီအတွက်စိုးရိမ်ပူပန်မိပါတယ်။တို့စမ်းသပ်မှုကိုမလုပ်ခဲ့ဘူးလို့ကျွန်တော်ဆူတောင်းမိပါတယ်။ဒါပေမဲ့စင်ကာပူမှာသမ္မတထရန့်နဲ့တွေ့ခဲ့တော့ကဥက္ကရာခင်ကနျူကလ িয়ার ကင်းစင်အောင်လုပ်မယ်လို့ကတိပေးထားခဲ့ပါတယ်။ဒါကူပဲသမ္မတထရန့်ကအဓိကထားစဉ်းစားဆောင်ရွက်နေတာဖြစ်ပါတယ်။
ဝန်ကြီးမိုက်ပွန်ပီယိုကဆွေးနွေးပွဲတွေမြန်မြန်ပြန်လုပ်တင်တဲ့လောက်မလုပ်နိုင်ခဲ့ဘူးလို့လည်းပြောပါရယ်။အခုချိန်မှာတော့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘီဂန်ကဒေတာရင်းကိုရောက်ရှိနေပြီးဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ပြောပါရယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေလာမယ့်သတင်းပတ်တွေအတွင်းပြန်လည်စတင်နိုင်လိမ့်မှာဖြစ်ပြီးဥက္ကဋ္ဌကင်အနေနဲ့လည်းဆေးဆက်ဆွေးနွေးရေးစပွဲဝိုင်းကိုလာရောက်မယ်လို့မျှော်လင့်ကြောင်းနဲ့ဒါဟာမြောက်ကိုရီးယားပြည်သူတွေနဲ့တကမ္ဘာလုံးအတွက်ပုံမကောင်းမွန်စေမှာဖြစ်ကြောင်းလည်းပြောပါရယ်။သမ္မတထရမ့်ကမြောက်ကိုရီးယားကိစ္စတိုးတက်မှုတွေရှိခဲ့တယ်လို့လည်းပြောပါတယ်။
The relationship is very good. I think we've made tremendous progress on North Korea.
ကျွန်တော်တို့ကြားမှာတိတ်ကောင်းတဲ့ဆက်ဆံရေးရှိပါတယ်။အစိုးမှကောင်းတဲ့ရလဒ်တွေထွက်လာပါလိမ့်မယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတိုးတက်မှုတွေအများကြီးရအောင်ကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။သူတို့ကလည်းဆွေးနွေးကြနေပါတယ်။ကျွန်တော်တို့သူ့ကိုကူညီပါမယ်။အတူလက်တွဲအလုပ်လုပ်ပါမယ်။ဒါပေမဲ့သူတို့နျူကလ িয়ার လက်နဲ့ပိုင်ဆိုင်ဖို့ဆိုတာတော့မဖြစ်နိုင်ပါဘူး။ကျွန်တော်တို့အနေနဲ့မြောက်ကိုရီးယားမှာအစိုးရအပြောင်းလဲဖြစ်ဖို့ကြိုးစားနေတာလည်းမဟုတ်ပါဘူး
။မြောက်ကိုရီးယားနဲ့နျူကလ িয়ার ကိစ္စဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်တို့အကောင်းမြင်နေပေမဲ့လည်းမြောက်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံသားတွေတွားရောက်ခွင့်ကိုပိတ်ပင်ထားတာကိုတော့တစ်နှစ်တိုးမြင့်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဩဂုတ်လ19ရက်နေ့မှာကြေညာခဲ့ပါတယ်။ဒီပိတ်ပင်ချက်ကို2019ခုနှစ်စက်တင်ဘာလကတည်းကချမှတ်ထားခဲ့တာပါ။တောင်ကိုရီးယားနိုင်ငံကတော့ဆွေးနွေးပွဲတွေကသာကိုရီးယားအရေးကိုဖြည့်ရှင်းနိုင်လိမ့်မယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကင်အွန်ဟန်းကနှစ်နိုင်ငံရရှိထားတဲ့ပူးတွဲကြေညာချက်ထဲကအစီအစဉ်တွေကိုအကောင့်ထည့်ဖော်ဖို့အတွက်ဆက်ဆက်ဆွေးနွေးတာဒါတခုတည်းသောနည်းလမ်းဖြစ်ကြောင်းဒါဟာတောင်ကိုရီးယားတို့အတွက်ပြောင်းလဲလို့မရတဲ့ယက်တီချက်ဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံဘက်ကလည်းဒီလိုသဘောထဲထားရှိပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်ဖို့လိုကြောင်းပြောကြောင်းပါခင်ဗျာ
view American အတိုင်းရဲ့ဗိုလ်တုံးနေမနက်ခင်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုဆက်လက်နားဆင်ရပါမယ်။ ကချင်ပြည်နယ်ဟူကောင်ချိုင်ဝမ်ဒေသကိုစစ်တပ်ကနယ်မြေရှင်းလင်းပြီးထိန်းချုပ်လိုက်ရတဲ့အကြောင်းရင်းကတရားစရတွေကိုထိန်းချုပ်ရေးနဲ့တရုတ်ရဲ့ပိုလမကြီးစီမံကိန်းလုံခြုံရေးအတွက်အဓိကဖြစ်တယ်လို့အစိုးရခန်းစားတစ်တခုကပြောဆိုလိုက်ပါတယ်။နေပြည်တော်ရဲ့သွေးစွန်းသောပရင်ဆိုတဲ့အစိုးရခန်းစားတစ်မှာတော့ပြီးခဲ့တဲ့နှစ်နှစ်တကာလအတွင်းသဘာဝတရားစရတွေကိုထိန်းသိမ်းရေးအတွက်ဆိုပြီးမြန်မာတပ်မတော်ကဟူကုံကြိုင်ဝမ်ဒေသကိုရှင်းလင်းသိမ်းယူပြီးတရားစရတွေဆက်လက်ထုတ်ယူနေတယ်လို့ဆက်ဆွဲထားပါတယ်။မတ်တင်ဂီထိုက်စူးစီးတင်ပြပေးပါပါခင်ဗျာ
။ပရင်အဓိကထွက်တဲ့ကချင်ပြည်နယ်ဟူကုံကြိုင်ဝမ်ဒေသကတရားမဝင်တရားစတာတူဖို့ရေးလုပ်ငန်းတွေနဲ့တဘာဝပဝန်းကျင်ထိမ့်သိမ့်ကာကွယ်ရေးအကြောင်းပြချက်နဲ့မြမတက်မတော်ကနေမြေကိုကချင်လက်နက်ကင်တပ် KIA လက်ထက်ကနေထိမ့်ချုပ်ရယူခဲ့ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုနေပြည်တော်ရဲ့သွေးစွန်းတဲ့ပရင်အစင်ခန်းစာမှာဖော်ပြထားပါတယ်တက်မတော်ကနေမြေထိမ့်ချုပ်ပြီးနောက်ပိုင်းပရင်မော်တွေဆက်ပြီးတူဖို့ထုတ်လုပ်နေပြီးဒေသခံတွေကတော့တနိုင်မြို့ပေါ်မှာစစ်ဆောင်နေအဖြစ်နှစ်နဲ့ချီနေထိုင်နေရဆဲဖြစ်တယ်လို့အစင်ခန်းစာကထောက်ပြပါတယ်ဒီအစင်ခန်းစာကိုပြုစုသူတို့ဖြစ်တဲ့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ကသူတေသနာမှုကိုစော်မိုင်ကဩဂုတ်လ20ရက်နေ့ကလုတ်တဲ့အစင်ခန်းစာထုတ်ပြန်ပွဲမှာအခုလို့ပြောပါတယ
်ပေါ်ဝင်တီတီတီကောင်းစင်တယ်ဘယ်လိုရှင်းလဲလဲဒါမှမဟုတ်2018ခုနှစ်ဇွန်လတိုင်းမှာတော့B4 မှာပြင်းတယ်လေသူ့ပေါ်လာတယ်ဆိုတော့ဒီနေ့ညနေထွက်လာတယ်ဘယ်လိုကြည့်ရလဲကြည့်ရတယ်ပြီးတော့စက်တင်ဘာမှာကျတော့ဒီတိုင်းမျိုးပြုတ်တော့တိုင်းမျိုးတော့ကိုယ်စီလေးမှာဒီပြုတ်တော့ဟုတ်လို့ဒီ B ကိုတေယောတူဖို့တက်တို့စာတန်တင်တယ်စာတင်ပြီးနောက်ဒီဒေတာခံကတော့ PIDB ဒေတာခံကတော့ဒီအောက်တိုဘာမှာဒါမတစီကိုတို့ AI ကိုပြန်ချင်တယ်ဆိုတော့အကြောင်းနဲ့သူတို့ရဲ့ဒီလေးမျိုးတွေကိုပြီးသူ့ပေါ်ချင်းအဲဒါတူ့ပေါ်ချင်းရွှေပြီးသူ့ပေါ်ချင်းကိုရတတ်ပေးရချက်သိပေးရတို့စာတင်တယ်ဒီနေ့အထိစာတင်ပေမဲ့ဒီနေ့အထိတို့ LDB တွေပြန်ချင်တဲ့အကြောင်းစာတင်တယ်ဒါပေမဲ့ဒီနေ့အထိဘာမှလုဆောင်လာတော့တို့မတွေ့ရဘူ
းကချင်ပြည်နယ်ဟူကောင်ချိုင်ဝမ်ဒေသပရင်ရဲ့အဓိကဝလက်ကတရုတ်ဖြစ်ပြီးတနှစ်ကိုဒေါ်လာတသန်းလောက်ထိဝင်ငွေရနေတယ်လို့နေပြည်တော်ရဲ့သွေးစွန်းတဲ့ပရင်အစင်ခန်းစားကိုပြုစုသူတူဖြစ်တဲ့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကသူတေသနာမှုကိုစော်မိုင်ကပြောပါတယ်ကချင်ပြည်နယ်ကပရင်အဓိကထွက်တဲ့ဟူကောင်ချိုင်ဝမ်ဒေသကိုတမရော်က2018ခုနှစ်ဇွန်လအတွင်းကစနေမြေရှင်းလင်းခဲ့ပြီးအခုချိန်ထိထိန်းချုပ်ထားတာပါစစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းထွက်ပြေးရတဲ့ထိုင်းနေတိုင်းရင်းသားတွေက3,000ကျော်ကတော့နေရရင်းနေမပြန်နိုင်သေးဘဲတနိုင်းမြို့ပေါ်မှာစစ်ရှောင်တွေအဖြစ်အခုအချိန်ထိခိုးလုံနေကြရပါတယ်ဒါပေမဲ့အစိုးရဘက်ကစစ်ရှောင်တွေအဖြစ်တရားဝင်အသိအမှတ်ပြုမထားတာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေမရဘူးလို့လဲတနိုင်းစစ်ရှောင်တို့ဖြစ်တဲ့ကိုဆိုင်အောင်ကမနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ပြီးတော့ကျွန်တော်တို့ဒီ IDB မှာ IDB စခန်းမှာနေတဲ့ချိန်မှာလဲကျွန်တော်တို့အဲနမလောဆွေရကနေကျွန်တော်တို့အဲပေါ့ဆိုင်ဝန်ဒေတာမှာ DAWIN IDB ရှိတဲ့ဒေတာအပြည့်သားမှချင်းကျွန်တော်တို့မခံရတဲ့အတွက်ကြောင့်အဲကျွန်တော်တို့ရဲ့ကျွန်တော်တို့လာရောက်ကိုကြီးဖို့နိုင်ငံတကာကလုံမကိုကြီးဖို့အတင်းအဖွဲ့စည်းရရဲ့ကိုကြီးထောက်ပံ့မှုကိုလည်းကျွန်တော်တို့အပြည့်အဝကျွန်တော်တို့ရရှိခဲ့ပါဘူ
းဟူကောင်ချိုင်ဝမ်ဒေသကတရားမဝင်ပရင်တူဖို့တဲ့မှော်ကိုရှင်းလင်းဖို့နဲ့တဘာဝပဝင်ချင်းထိမ့်သိမ့်ရဲ့အတွက်နေမြေကိုထိမ့်ချုပ်လိုက်ပြီးနောက်မှာဆက်ပြီးပရင်တူဖို့နေတဲ့အတွက်ကန့်ကွက်တယ်လို့လည်းစစ်ဆောင်ဒေသခံတွေကပြောပါတယ်တမရော်ရဲ့နေမြေရှင်းလင်းရဲ့အတွက်ထွက်ပြေးရတဲ့ဒေသခံတွေကပရင်မော်တူဖော်တာကိုရက်ပြီးနေရရင်တွေပြန်နိုင်ဖို့တမရထံအတနာခံစာတင်ပြထားပေမဲ့အခုချိန်ထိတော့ဘာမှမထူးသေးဘူးလို့လဲစစ်ဆောင်တွေကပြောပါတယ်လက်ရှိမှာတော့ပရင်ထွက်တဲ့ဟူကောင်ဒေတာမှာတဘာဝပဝင်ချင်းပျက်စီးမှုနဲ့ကြုံတွေ့နေရတယ်လို့စစ်ဆောင်တွေခြံထားခဲ့တဲ့ပျက်စီးတွေလည်းဘယ်သူလက်ချက်မှမသိပဲဆုံးရှုံးရတယ်လို့စစ်ဆောင်တို့ဖြစ်တဲ့ဒေါ်လူဆိုင်ကပြောပါတယ်
ကျမတို့ဆက်ပြေးလာတဲ့အချိန်မှာအဝတ်တစ်ထည်ကိုတစ်ထည်အိမ်ရာနဲ့ကျမတို့ထွက်ပြေးလာခဲ့ရပါလေကျမတို့တစ်သက်သာစုစည်းခဲ့တဲ့ဒိတ်စည်းခဲ့တဲ့ကျမတို့ရဲ့ပစ္စည်းဥစ္စာတွေအားလုံးကိုလည်းပဲကျမတို့ထားခဲ့ရပါလေဒီကိစ္စကိုတမတော်ကနေထိထုတ်ပြီးတဲ့နောက်ကျမတို့ကမြူနန်ခိုင်ရွာထဲမှာတက်ကနေစခန်းချပြီးနေပါလေကျမတို့ရဲ့ပစ္စည်းတွေကိုလွန်ခဲ့တဲ့လွယာတိအချိန်ကြီးမှာတနည်းကို9,600စီးနဲ့အပြင်ကိုကားလမ်းနဲ့ကိုတဲထုတ်နေတယ်ဆိုတာကိုလည်းကျမတို့တွေ့နေရပါတယ်
ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကထုတ်တဲ့နေပြည်တော်ရဲ့သွေးစွန်းနဲ့ပရင်အစင်ခန်းစားသည့်ထဲမှာတော့မြမတက်မတော်ကဌာနေတိုင်းရင်းသားတွေကိုမောင်းထုတ်ရှင်းလင်းပြီးကချင်လွတ်မြောက်ရေးတပ် KIA ထိန်းချုပ်မှုကနေပရင်မော်ကိုရယူသွားကြောင်း2018ခုနှစ်မှာပရင်မော်ကိုအစိုးရဘက်ကအပြည့်အဝထိန်းချုပ်သွားနိုင်ခဲ့ပြီးတဲ့နောက်ပရင်တူးဖော်ရောင်းချမှုတွေဆက်လုပ်နေတယ်လို့ဖော်ပြထားပါတယ် Blood Amber ဆိုတဲ့သွေးရောင်ရှိတဲ့ပရင်ဆိုတာကတော့တရုတ်အခေါ်ကနေဆင်းသက်လာတာဖြစ်ပြီးမြန်မာနိုင်ငံဟူကောင်ခြိုင်ဝန်းမှာသာတွေ့ရတဲ့ယတနာအမျိုးအစားတစ်ခုဖြစ်ပါလိမ့်ရှင
်မတ်တင်ခရိုက်တင်ပြခဲ့တာပါဆက်လက်ပြီးစွန်စားခရီးသွားတဲ့နေ့ပုတ်ကိုလည်းဆက်လက်နားဆင်ရပါမယ်မြန်မာနိုင်ငံကနေဗြိတိန်နိုင်ငံအထိမော်တော်ဆိုင်ကယ် CP ခရီးသွားနေကြတဲ့မော်တော်လော့ခရီးသွားနှစ်ဦးဟာဂျာမနီကိုရောက်ရှိနေပြီးမကြာခင်ရက်ပိုင်းအတွင်းဗြိတိန်နိုင်ငံကိုရောက်ကြတော့မှာဖြစ်ပါတယ်သုံးလကြာခီးစဉ်ဖြစ်မေလ26ရက်ကနေရန်ကုန်ကနေထွက်ခွာလာတဲ့သူတို့နှူးဟာလန်ဒန်ကိုတက်မှတ်ထားတဲ့အတိုင်းဩဂုတ်လ26ရက်နေ့မှာရောက်သွားဖို့ရှိကြောင်းမော်တော်လော့ခီးသွားတူဖြစ်တဲ့ Science One Far က VOA ကိုပြောပါရယ်မက်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပါမှာဖြစ်ပါရယ်ခင်ဗျာ
မော်တော်လော့ခီးသွားနှူးဖြစ်တဲ့ Science One Far နဲ့ကိုအောင်ကျော်ဝင်းတို့ဟာ16နိုင်ငံမြောက်ခီးစဉ်ဖြစ်ဂျာမနီကိုဩဂုတ်လ19ရက်နေ့ကရောက်ရှိခဲ့တာပါလက်ရှိဘာလင်မြို့တော်ကိုရောက်နေတဲ့အချိန်ကို Science One Far က VOA ကိုခုလိုပြောပါရယ်
ကျွန်တော်တို့လက်ရှိဂျာမနီရဲ့ဘာလင်မြို့မှာပဲရှိနေပါတယ်ကျွန်တော်တို့လက်ရှိကျွန်တော်စံငယ်တွေကို full check up ဒီမှာလုပ်ပါတယ်ကျွန်တော်ခု kilo 3000ကလည်းပြည့်တော့မှာဆိုတော့စံငယ်က kilo 3000မှာ check ဖို့ကျွန်တော်တို့လိုအပ်ပါတယ်ကျွန်တော်တို့လက်ရှိမှာတော့ကိုအောင်စံငယ်က shipping and boring bearing ဘောနော် boring tree နေရာတွေ့ရတော့ကျွန်တော်အဲ့ဒါလေးကိုလဲဖို့ကျွန်တော်တို့စောင့်နေပါတယ်ပစ္စည်းကတော့ကျွန်တော်ဒီနေ့ရမယ်ဆိုတော့မရဒီတော့ကျွန်တော်ဒီနေ့စံငယ်မရဒီတော့မနေ့ပြန်မှကျွန်တော်စံငယ်ကိုရမှာဖြစ်ပါတယ်ရရင်ကျွန်တော်နေ့ပြန်တခါတည်းဘာလင်ကနေတင်း Frankfurt ကိုကျွန်တော်သွားပါမယ်ခင်ဗျာ
ဘာလင်မြို့ရောက်ရှိချိန်တမိုင်းဝင်ပြလိုက်တွေနဲ့အရှိနဲ့အနောက်ဂျာမနီကိုခွဲခြားခဲ့တဲ့ဘာလင်တတိုင်းစာတာတွေကိုသွားရောက်ကြည့်ရှုခဲ့တယ်လို့လည်းဆိုင်းစွန်ဖာကပြောပါတယ
်တောက်လျှောက်လာနေတဲ့ခီးကလည်းမိုးရေတောက်လျှောက်ရွာနေတော့ဒါလည်းကျွန်းအတွက်ပုံမှန်လိုလည်းဖြစ်လာပါပြီဒီရာဒီဥတ္တရတော့ဒီမှာပို့ပြီးတော့ဆမ်မာနွေရာဒီဆန်တာပေါ့ဂျာမနီမှာလည်းကျွန်တော်လေးစားရတဲ့ဆိုင်ကယ်တမိုင်းရှိပါတယ်သူတို့နဲ့ဆက်တွေ့တော့သူတို့နဲ့လည်းဆက်တွေ့ရပြီးတော့သူတို့နဲ့လည်းတွေ့ဖြစ်ပါတယ်အဲပြီးတော့ကျွန်တော်ဒီမှာEast Berlin Gallery ပေါ့ပြီးတော့ Berlin Wall ဒီဟာလေးကျွန်တော်သွားပါတယ
်ဂျာမနီက Highway လမ်းမတွေမှာတနာရီမိုင်130တိမောင်းနေကြတဲ့အတွက် NDM များပေမဲ့ Sizeon Park နဲ့ကိုအောင်ကျော်ဝင်းတို့ဟာသူတို့ cycle တွေကိုထိန်းထိန်းသိမ်းသိမ်းနဲ့ Berlin အထိအရောက်မောင်းနိုင်ခဲ့ကြပါတယ်ဂျာမနီကနေလူဇင်ဘတ်နိုင်ငံကိုသွားပြီးအဲ့ဒီကနေ Belgium Netherlands အထိ Motorcycle စီးပြီးတဲ့နောက်ဗြိတိန်ကိုတင်မော့နဲ့ဂူးမဲ့ခီးစဉ်ကို Sizeon Park ကအခုလိုဆက်ပြောပါတယ်
Belgium နဲ့ Tsim Brazil မှာကျွန်တော်ညီမမိသားစုကဖိတ်ထားတာရှိပါတယ်အမကျွန်တော်တို့လည်းနေဖို့ထိုင်ဖို့လေးစီစဉ်ထားပေးရလေးရှိပါတယ်ခင်ဗျအဲ့မှာကျွန်တော်တို့တ냐အိပ်ပြီးတော့ဒီ Netherlands ကိုဆက်ဝင်ပါမယ် Netherlands နဲ့တဆင်ကျွန်တော် UK ကိုကျွန်တော်ကူးပါမယ်ခင်ဗျ
ဗြိတိန်ကိုပြင်သစ်ကနေမသွားဘဲ Netherlands ကနေသွားရတာကအပြန်ခီးစင်မှာပြင်သစ်ကိုဝင်ဖို့ရာထားတာကြောင့်ဖြစ်တယ်လို့ Sizeon Pha ကပြောပါတယ်လန်ဒန်ကိုဩဂုတ်လ26ရက်နေ့အရောက်မောင်းဖို့ရာထားပြီးအဲ့ဒီမှာ၃ရက်ကြာနေထိုင်မဲ့အစီအစဉ်ကိုအခုလိုရှင်းပြပါတယ
်ရက်ကိုတော့ကျွန်တော်ကအိုးဘက်မှာလည်းမြန်မာ society တွေလည်းစီစဉ်လို့လွှဲအောင်လို့ပြီးတော့ bank holiday လည်းဖြစ်တဲ့အတွက်ကျွန်တော်26ရက်နေ့ကိုရွေးထားပါတယ်အဲ့ဒီသင်ကျွန်တော်မြန်မာမိသားစုနဲ့တွေ့ပြီးတော့ကျွန်တော်လန်ဒန်မှာ၃ရက်နေပါမယ်ကျွန်တော်ရဲ့လက်ရှိကျမရဲ့အခြေအနေကတော့အားလုံးကောင်းပါတယ်ခင်ဗျကျွန်တော်နည်းနည်းပိန်သွားတာတော့ရှိပါတယ်အာစိတ်ပိုင်းဆိုင်ရာတော့ဟို fresh ဖြစ်ပါတယ်တစ်ဖက်ချမ်းတော့ကျွန်တော်ပင်လဲပင်ပန်းပါတယ်ဒါပေမဲ့လည်းကျွန်တော်ကိုပျော်လဲပျော်ပါတယ်အခုလက်ရှိကိုမန်းထိုင်းနေရာလဲရောက်တော့မှဖြစ်တော့စိတ်ထဲမှာတော့ဝမ်းသာဝမ်းနည်းလဲဖြစ်ရပါတယ်ကျွန်တော
်လန်ဒန်ကနေမြန်မာကိုပြန်ပြီးမောင်းနေမဲ့ခီးစဉ်ရထားချက်ကိုစိုင်းစွန်ဖာကအခုလိုပြောပါတယ်
အပြန်စီးပြင်းတော့ကျွန်တော်ဒီပြင်တစ်ကိုဝင်ပါမယ်မှာအဓိကကျွန်တော်ဟော်လန်ဘက်ကနေဖြတ်လိုက်တာလေအဓိကပြင်တစ်ကိုကျွန်တော်နှာခေါင်းဖြတ်ချင်လို့ပါပြီးတော့ကျွန်တော်စပိန်မှာကျွန်တော်ကိုပြင်တဘူးကနေပြီးတော့တိတဲ့ဖိတ်ထားတဲ့ပြင်တဘူးမော်တော်ဒေးအတွက်ပေါ့နော်ဖိတ်ထားတဲ့ပွဲတစ်ခုရှိပါတယ်အဲ့ဒီအောင်ကျွန်တော်ဝင်ပါမယ်အဓိကအဲ့ဒီအားလည်းကျွန်တော်မွန်ဂိုလီးယားမှာတွေ့ခဲ့တဲ့ဒီဆန်ကေနဲ့ပတ်သက်တဲ့TV presenter တယောက်ပေါ့နော်သူ TV documentary လာရိုက်နေကျုံနဲ့တွေ့လို့သူကအဲ့ဒီ Spain ဘက်ကပြန်သူနဲ့ချိတ်ပေးပြီးတော့အဲ့မှာသူတို့ဘက်ကလည်းစိတ်ဝင်စားရဆိုပြီးတော့ဖိတ်ထားပါအဲ့တော့ကျွန်တော် Spain ကိုတစ်ချက်ဝင်ပါမယ်မှာပြီးတော့ Italy ဘက်ကိုကျွန်တော်ပြန်ဆင်းပါမယ်ပြီး Italy ကလည်းအနာ တဝိုက်ကိုကျွန်တော်လဲပြီးကျွန်တော်တာကီတာကီအနိတဆင်ကျွန်တော်လေရင်နဲ့ဖြစ်ဖြစ်တင်ဘောနဲ့ဖြစ်ဖြစ်ကုန်းကြောင်းမတစ်ခုပေါ့နော်စံကေကိုအိန္ဒိယကိုပို့ပါမယ်အိန္ဒိယနဲ့တဆင်ကျွန်တော်မြန်မာပြည်ဝင်ပါမယ်မှဒါအပြန်လမ်းကြောင်းမှာ
မြန်မာကနေပြတိန်ထိမိုင်ပေါင်း 3,000 ကျော်မောင်းနေတဲ့မော်တော်ဆိုင်ကယ်ခီးစဉ်အတွက် BMW R90 အမျိုးအစားကိုသူတို့နှစ်ဦးရွေးချယ်ခဲ့ရတဲ့အကြောင်းရင်းကိုတော့စိုင်းစွန်ဖာကအခုလိုရှင်းပြပါတယ
်ဒီမှာကျွန်တော်ကျူလာတဲ့ဆိုင်ကဒီ BMW R90 ပေါ့နော်နစီနော R90 ပါပဲအဓိကတော့ကျွန်တော် R90 ကိုယူလာတဲ့အထက်မှာ R90 ဒီ classic ပုံစံမျိုးလေးဖြစ်တယ်ကျွန်တော်ကိုယ်နိုင်ရတဲ့ classic ဆိုင်ကဒီတိုက်တယ်ပြီးရင်တစ်ဖက်ချင်းကလည်းနီးပညာဘိုင်းဆိုင်ရာလေးကသူကနဲတာပေါ့နော်အခြား BMW လေးနဲ့ဆိုင်ဆိုတော့အကယ်လို့ဖြစ်ခဲ့တဲ့ဆိုရင်လည်းကျွန်တော်ပြင်ရလွယ်ကူအောင်တို့မဟုတ်ဖြစ်နေအောင်ပေါ့နော်အဲ့တော့ဒီမှာတော့ဘိန်းကတော့ဘာမှမဖြစ်ပါဘူးတုံတောင်ကျွန်တော်ကြီးကြီးမားမဖြစ်ပါဘူးဒီဝဲန်တဲဖြစ်တဲ့တာယာကုန်တာတို့ဒီဝီဘယ်ရင်ဖြစ်တာတွေတို့ဘရိတ်ပက်တွေကုန်သွားတာတို့လောက်ပဲဖြစ်ပါတယ်အင်ဂျင်ဝိုင်းကိုလည်းကျွန်တော်ပုံမှန်လဲဖြစ်တဲ့အတွက်ဆိုင်ကယ်လည်းစစ်ပူစရာမရှိပါဘူးအဓိကတော့ကျွန်တော် maintain နဲ့ပုံမှန်လုပ်ရုံပါပဲဆိုတော့ဒီမှာတော်တော်လေးအဆင်ပြေပါတယ
်မကြခင်လန်ဒန်ကိုရောက်ရှိတော့မယ့်မော်တော်လော့ခီးသွားနှစ်ဦးဟာမေလ26ရက်နေ့ကရန်ကုန်ကနေစတင်ထွက်ခွာလာတဲ့သုံးလနီးပါးကြာခီးစဉ်အတွင်းမြန်မာအပါအဝင်လာအိုစ်ထိုင်းတရုတ်မွန်ဂိုလီးယားကဇစ်စတန်ရုရှားစတဲ့အာရှနိုင်ငံပေါင်း6နိုင်ငံကိုဖြတ်ပြီးတဲ့နောက်ဥရောပကိုရောက်ရှိခဲ့ပြီးဂျာမနီရောက်စုစုပေါင်း16နိုင်ငံထိစီးနှင်းခဲ့ကြပါရရှင
်မတ်အင်ဂျင်နိုင်တင်ပြတော့တာပါဆက်လက်ပြီးထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုလည်းနားဆင်ကြည့်ပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာရှန်တိုင်းရင်သားလင်မယားနှုတ်ထံကနေကာလာတံပိုးပန်းငွေတန်း300ကျော်တံပိုးရှိတဲ့စိတ်ကြွစီတန်းတန်းကိုဩဂလ20ရက်နေ့ကဖမ်းမိကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲပြောထုတ်ခဲ့ပါတယ်။မအေးမာကတင်ပြပေးပါမယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ချမ်းဖူးဝါလို့ခေါ်တဲ့စင်ကားဂိတ်နားမှာစားတောက်ဆိုင်ဖွင့်လာတဲ့ရှန်တိုင်းရင်သားဇနီးမောင်နှံနှစ်ဦးထံကနေကိုသုံးလုံးတစ်စိတ်စိတ်ကြွစီပြတန်းတန်းနဲ့ ice လို့ခေါ်တဲ့မူရစီ10ကီလိုကိုဖမ်းဆီးလိုက်တဲ့အကြောင်းအမှတ်9ဒေသရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။စိုင်ပန်ရှင်အမျိုးသမီးနတ်ကာဝီကမွန်ပက်နဲ့သူမရဲ့ခင်မွန်းဖြစ်သူစူပချိုင်းကမွန်ပက်တို့ဟာရှန်တိုင်းရင်သားတွေဖြစ်ပြီးသူတို့ဟာထိုင်းနိုင်ငံသားအထောက်အထားတွေရရှိထားသူတွေဖြစ်ပါတယ်။သူတို့နှစ်ဦးဟာချင်းမိုင်မြို့ချမ်းပူဝါလို့ခေါ်တဲ့စင်ကားဂိတ်မှာစားတောက်ဆိုင်ဖွင့်ထားပြီးစိတ်ကြွစေးကြတွေထည့်ထားတဲ့ဆာလာအိတ်တွေကိုသူတို့ရဲ့ဆိုင်နဘေးကရေခဲပုံးတွေအတွင်းမှာဖွက်ထားတာဖြစ်ပါတယ်။သူတို့ထံကနေလက်လွဲပြောင်းယူသူတွေမရောက်ခင်မှာပဲရဲတပ်ဖွဲ့ကသူတို့ဆိုင်ကိုဝင်ရောက်ရှာဖွေဖမ်းဆီးနိုင်ခဲ့တာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သူတို့ကိုစစ်ဆေးချက်အရမြန်မာနိုင်ငံအတွင်းကဝတောင်ပိုင်းတို့စိတ်ကြွစည်းတွေကိုရှန်တိုင်းရင်သားနိုင်ကျော်ကဆိုသူကသူတို့ရဲ့ဆိုင်ကိုပို့ပေးခဲ့တာဖြစ်ပြီးအခုလိုမျိုးစိတ်ကြွစည်းတွေကိုလက်ခံထိမ့်သိမ်းကားဖြစ်ဘန်းငွေတသိန်းရခဲ့တယ်လို့ဆိုပါတယ်။အခုအချိန်နဲ့ဆိုနှစ်ချိန်ရှိပြီဖြစ်ကြောင်းဖမ်းမိသူအမျိုးသမီးကဝန်ခံသွားခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲအတွင်းအမှတ်9ဒေသရဲမှူးစူရပိုကအခုလိုထုတ်ဖော်ပြောဆိုသွားပါတယ်။အခုလ20ရက်နေ့တနေ့တည်းမှာပဲဘန်ကောက်မြို့ရဲချုပ်ရုံးမှာပြုလုပ်သွားခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒူရဲချုပ်ချလန်ကဲရဲ့စီဝရခန်ကအခုရက်ပိုင်းအတွင်းထိုင်းမြောက်ပိုင်းကနေဝင်လာနေတဲ့ကာလာတံပိုးဘတ်ငွေတန်း900လောက်တံပိုးရှိတဲ့စိတ်ကြွစည်းကြားတန်း9သိန်းကိုဖမ်းဆီးနိုင်ခဲ့တဲ့အပြင်မူရစ်တရားခံနေတဲ့တရားမဝင်မူရစ်စည်းဝါးရောင်းရငွေတွေကိုလက်ခံပြီးငွေပြူအဖြစ်ပြုလုပ်ပေးနေတဲ့သူတွေကိုပါဖမ်းဆီးနိုင်ခဲ့တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင်
။မအေးမှတင်ပြခဲ့တာဖြစ်ပါတယ်။အစီအစဉ်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည် American EDM သတင်းခန်းစာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ကြရပါမယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့ဗုဒ္ဓဦးနေမနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ်မနက်6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့ line 2 meter 24 40 51တို့အပြင် line meter 190 kHz 1505တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကလည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်လုပ်ချက်နဲ့ American EDM သုံးမနက်ခင်းအင်္ဂလိပ်စာသတင်းစာသင်ခန်းစာကိုနားဆင်ရပါမယ်။အင်္ဂါနေ့ Diet လေလိုင်းအစီအစဉ်ကိုလည်းဒီမနက်ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီ Diet လေလိုင်းအစီအစဉ်မှာတော့
အဓိကတက်မတော်ကရေစားတဖက်မီမုတ်တဖက်နဲ့စစ်ကစားနေလို့ဖြစ်ပါတယ်။နောက်ပြီးတော့ပြစ်ခရက်စီကိုတနိုင်ငံလုံးတိုက်တာမလုပ်ပဲကွက်ကြပြစ်ခရက်စီလုပ်ပြီးစီအသာစီဖို့ပဲကျိုးပန်းနေတာကိုတွေ့ရတ
ယ်။မြန်မာနိုင်ငံအတွင်းစီရေးပဋိပက္ခတွေဘာကြောင့်တိုးလာတယ်လဲဆိုတာနဲ့ပတ်သက်ပြီးတိုက်ရိုက်လေလိုင်းဆွေးနွေးချက်ကိုမကြခင်နားဆင်ကြရမှာဖြစ်ပါတယ်။ဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်အာဘော်မပြတ်ကောက်နှုတ်ပြီးဒေါ်လှလတန်နဲ့မတ်အီတန်စင်တို့ကတင်ပြမိမှာကိုနားဆင်ကြည့်ပါခင်ဗျာ
။နိုင်ငံတကာစီမင်းပေါ်မှာမြန်မာစစ်တပ်ရဲ့ပုံရိပ်ကိုတပ်မတော်သားတွေကအဆိုနဲ့ဂုံယောင်တင့်စီခဲ့တယ်ဆိုတဲ့ခေါင်းကြီးနဲ့ဧရာဝတီရဲ့ဩဂုတ်လ20ရက်နေ့ထုတ်ဆောင်ပါကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါလေ။ရှေ့တန်းစစ်မြေနာကနေကုံထုတ်စေယုံတွေထိမြန်မာစစ်တပ်ဟာတိုက်ပွဲတွေမှာအပေါ်စီးကနေစစ်စင်ရေးဗျူဟာတုံးတဲ့နီမာယောဗန်လုံငန်းတွေကနေအဖျော်ယမကာလုပ်ငန်းတွေထိစီးပွားရေးလုပ်ငန်းရမာယောဝင်းဝေကောင်းကောင်းရှာနိုင်နေဆိုတာနိုင်ငံကအသိဖြစ်ပါလေ။ဒါပေမဲ့စနီနီကတော့မြန်မာတပ်မတော်ဟာမော်စကိုမှာကျင်းပခဲ့တဲ့ International Army Games နိုင်ငံတကာစီးရီးပြိုင်ပွဲရဲ့ပိတ်ပွဲအခမ်းအနားမှာတမူထူးခြားတဲ့အရေးအသွေးတွေကိုပြသနိုင်ခဲ့ပါတယ်။မြမရဲ့ရိုးရာဒရီယာတွေတည်သရှင်တွေနဲ့အကတွေကိုပုံဖော်ရှင်ပြန်ရမှာတော့စီးရီးနဲ့စီးပွားရေးတာမကနှုတ်ပညာမှာလည်းကျွမ်းကျင်တဲ့အကြောင်းပုံဖော်နိုင်ခဲ့ပါတယ်။အဲ့ဒီပိတ်ပွဲအခမ်းအနားမှာမြမတက်မတော်နှုတ်ပညာဖွဲ့ကအဆိုးအကနဲ့အတီးမှာအကောင်ဆုံးဆုတွေစကူရရှိခဲ့ပါတယ်။ရုရှားမြန်မာကဇားစတန်အဇာဘဂျန်အပါဝင်နိုင်ငံပေါင်း39နိုင်ငံတို့က2019 Army Games စီးရီးရှင်ပြိုင်ပွဲမှာပွဲစဉ်အမျိုးအစားပေါင်း32မျိုးမှာပါဝင်ခဲ့ကြတာဖြစ်ပြီးဒါဟာမြန်မာနိုင်ငံအတွက်ဒုတိယအကြိမ်ဒီနိုင်ငံတကာပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်။မြန်မာတပ်မတော်ဟာအမှုပညာမှာလက်စွန်းပြနိုင်ခဲ့ပြီးမြစ်စီးရီးရှင်ပြိုင်မှုမှာတော့မြန်မာတန်ကြပ်ကအသင်းကအရှင်ပြိုင်တဲ့အဖွဲ့32ဖွဲ့မှာနံပါတ်73ချိတ်ခဲ့ပြီးဆေးဝါးအဖွဲ့မှာတော့12သင်းရှင်ပြိုင်ရာမှာနံပါတ်5ချိတ်ခဲ့တယ်လို့မြန်မာတနတ်လက်ဖြောက်အသင်းကတော့နိုင်ငံပေါင်း21နိုင်ငံက23သင်းရှင်ပြိုင်ရာမှာနံပါတ်15ချိတ်ခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ web page မှာမြန်မာစစ်တပ်ကိုကိုစားပြုတဲ့အသင်းတွေကိုမလျှော့တဲ့စွဲလုံးလနဲ့ရှင်ပြိုင်မှုတွေချီးကျူးထားပြီးလာမယ့်နှစ်ပြိုင်ပွဲတွေမှာလည်းဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီပြိုင်ပွဲရဲ့ပိတ်ပွဲအခမ်းအနားကိုလည်းဗိုလ်ချုပ်မှူးကြီးကိုယ်တိုင်တက်ရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပိုနီးဆက်တဲ့သတင်းတွေမှာတော့နိုင်ငံရဲ့အရှိမျောက်နဲ့အနောက်ပိုင်းတွေမှာတိုင်းရင်းလက်နက်ကိုင်တပုံတွေရဲ့တိုက်ခိုက်မှုတွေနဲ့မြန်မာစစ်တပ်ဟာရုန်းကန်နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမန္တလေးတိုင်းပြင်ဦးလွေမှာတမ်ဘရောနီးပညာတက်ကသူ DSTA မှာဆယ်စုနှစ်ပေါင်းများစွာအတွင်းပထမဦးဆုံးကျင်းဖြစ် rocket နဲ့အပြစ်ခံခဲ့ရတဲ့အတွက်အရသားတဦးနဲ့စစ်သားတဦးတေဆုံးခဲ့တာဖြစ်တယ်လို့ ARD ရဲ့သတင်းမှာဖော်ပြထားပါတယ်
။မြန်မာပြည်ကစစ်ပွဲတွေဘာလို့အဆုံးမသတ်နိုင်တာလဲဆိုတဲ့ကောင်းစဉ်နဲ့ David Scott Matheson က August 20ရက်နေ့မှာရေးသားထားတာကို AsiaTimes.com မှာဖတ်ရပါတယ်။နနက်ကိုင်အဖွဲ့တွေနဲ့ညီကြရင်ရရှိဖို့မြမတက်မတော်ကဆွေးနွေးမှုတွေလုပ်နေတယ်ဆိုပေမဲ့လည်းတချိန်တည်းမှာပဲစစ်ပွဲတွေကတော့ဇက်တိုက်ဖြစ်နေသေးပဲလို့ဆောင်းမရှင်ကထောက်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်ရှမ်းပြည်နယ်တိုက်ပွဲတွေကထင်မှားလောက်အောင်ပြင်းထန်လာခဲ့ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမြို့တော်လားရှုံမှာလည်းစစ်စခန်းတွေရဲစခန်းတွေနဲ့နေအိမ်တွေပေါ်ကိုလက်နက်ကြီးကျရောက်ခဲ့တာကိုလည်းဖော်ပြရေးသားထားပါတယ်။ပြီးခဲ့တဲ့ဩဂတ်လ15ရက်နေ့ကတအားအဖွဲ့ DNLA ကိုကန့်အဖွဲ့ MNDAA ရခိုင်ဘွဲ့အေအေတို့ပူးပေါင်းပြီးတော့တိုက်ခိုက်မှုဟာဆယ်စုနှစ်တွေအတွင်းမှာမြန်မာနိုင်ငံရဲ့ဗဟိုချက်မှနဲ့အနည်းဆုံးတိုက်ခိုက်မှုလေးဖြစ်တဲ့ဆိုပြီးတော့လဲထောက်ပြထားပါတယ်။ အခုနောက်ဆုံးဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမြန်မာနိုင်ငံမြောက်ပိုင်းကငင်းကြဲလုပ်ငန်းစီရဲ့အနာဂတ်ကိုထင်ဟပ်စေတယ်လို့လည်းစောင်းမရှင်ကဆိုပါတယ်2018ဒီဇင်ဘာလကတည်းကတက်မတော်ဘက်ကတပတ်သက်အဖြစ်ခတ်ရက်စဲမှုကြီးညာထားခဲ့တာဖြစ်ပြီးတော့တနိုင်ငံလုံးဖြစ်ခဲ့ရက်စဲမှုသဘောတူစာချုပ် NGA မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တီးခြားဆွေးနွေးဖို့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လိုင်ကကြီးညာခဲ့ရလို့យေတာထားပါတယ်။ဒါမှလည်းလာမယ့်2020ရွေးကောက်ပွဲအကြိုအချိန်မှာငင်းကြဲလုပ်ငန်းစဉ်အစီပြေပဲဘက်ကိုမလန်းနိုင်သေးပဲဖြစ်နေပြီးတော့လက်တလောရခိုင်နဲ့ရှမ်းပြည်နယ်တိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေတာကြောင့်လဲတိုင်းသားလက်နက်ကိုင်နဲ့နှိမ့်နိုင်ရခက်နေရဆိုပြီးတော့ထောက်ပြထားပါတယ်။တက်မရော်နီနဲ့နိုင်ငံတော်ကအရဲသားတွေကိုထိခိုက်မှုတွေနဲ့ပတ်သက်ပြီးတော့စစ်ရာဇဝမှုများတော်လားဆိုတာကိုတော့စစ်စစ်ရမှာဖြစ်ပေမဲ့လဲစစ်ကြီးနှစ်ပေါင်းများစွာဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ဖို့ကလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ခံနိုင်မဲ့နှိမ့်နိုင်မှုတွေကိုတက်မရော်အနေနဲ့ပေးနိုင်မှာပဲငင်းငယ်လမ်းစာမြင်နိုင်မယ်ဆိုပြီးတော့ဆောင်းမရှင်ကဆိုပါတယ်။နောက်ပြီးငင်းကြဲကြီးကိုအမှန်တကယ်လိုလားပြီးတော့ဒီဇိုင်းမဲ့မဲ့ဆောင်ရွက်မဲ့အမျိုးသားခေါင်းဆောင်တွေစီကကလန့်နဲ့အဆိုပြုချက်မျိုးကိုလက်နက်ကိုင်အဖွဲ့တွေကလိုချင်မှာပဲဆိုပြီးတော့လဲဆိုပါတယ်။အမျိုးသားခေါင်းဆောင်တွေတက်မတော်နဲ့အရက်သားတွေရဲ့လက်နက်ကိုင်အဖွဲ့တွေပေါ်မှာမင်းုံကြီးရဲ့အမြင်နဲ့ကလန့်ချက်တာလက်ရှိမှာရှိနေတယ်ဆိုပြီးတော့ရေးသားထားတာကိုဖတ်ရပါတယ်ရှင်
။ View American တန်ရဲ့ဗိုလ်တုံးနဲ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမယ့် American Style EDM အသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လာလတန်က George Grow နဲ့စီစဉ်ပို့ချပေးထားပါဗျာခင်ဗျာ
ဒီနေ့မနေ့တွေတင်ပြပေးမယ့် EDM အသုံးကတော့
Tip of the Iceberg
ဖြစ်ပါတယ်ဆာလုံပေါင်းက TIP Tip ကထိပ်ပြOF of ka ye THE the ICEBERG iceberg ka pine bin ma myo ni de ye ga dong ni so lo zakwai thun ye dai yai de we ka pine bin ma myo ni de ye ga dong ye thait phya bo ka ba ye a bai de ta pine bin dui ma myo ni de ye ga dong ni dui ha pine ku tin mo dui twe an de ye ba ka ba jo academy su ya yau shin phit de titanic zaka ma1912ခုနှစ်ဧပြီလကမြောက်အတ္တလန္တိတ်ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီးတိုက်တနစ်ခါပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုကြည့်ဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်မှာပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစာပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအရာမှပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမီးသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grow ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg.Most cabinet members are involved in this case.
When ji akari lai sa mu pyatana ha ami thabaw law be shi ba de de. Naw pai paw sia de dabon ji chan ni de de. When ji apwe win a mya su ga le aei a mu ma pa win pat de ni de le lo de be ya ba de. Di u ma ko naw ta khaw na sin ji ja ya aw.
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို ATM အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
် American သုံး ATM အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လှလတန်ကစီစဉ်တင်ဆက်ထားတာပါအခုတော့ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရပါမယ်
။မ င်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုင်းအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုဒီရပ်ပိုင်းတွေအတွင်းစီးပရိပခါတွေမြန်မာပြည်မှာဘာကြောင့်များတိုးလာလဲဆိုတာပါ။မြောက်ပိုင်းမဟာမိတ်၃ဘွဲ့ရဲ့စစ်စင်ရေးနဲ့တူပဲအခုရပ်ပိုင်းတွေမှာဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီးပရိပခါတွေဟာမြန်မာညီညွတ်ရေးလုပ်ငန်းစဉ်အတွက်တော့ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်လာပါရစေ။နောက်လက်ရှိညီညွတ်ရေးလုပ်ငန်းတွေမှာလည်းတုံဆိုင်နေသလိုပဲအနောက်ဘက်မှာဆိုလို့ရှိရင်ဒီအေးရခိုင်ဖွဲ့နဲ့စစ်ပွဲတွေကလည်းဒေသမတည်ငြိမ်မှုတွေရှိနေပါရစေ။ဒီနေ့ဆောင်းနေချိန်မှာအခုလိုမျိုးစီးပရိပခါတွေပိုးပြီးတော့တင်းမာလာတာဘာကြောင့်မလဲအခုကျွန်တော်တို့ဒိုင်အက်ဒီလိုက်စီစဉ်မှာဖြေရှားကြည့်ကြမှာပါပေါင်းဆွေးနွေးဖို့ပြဖို့အတွက်ဖိတ်ခေါ်ထားသူနှစ်ဦးရှိပါတယ်ပထမတူကတော့ANC ရခိုင်အမျိုးသားကောင်စီရဲ့ထူထူးတွင်းမှုဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောကလည်းရှိမြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်တွေမှာလည်းပါဝင်ပတ်သက်သူတူဖြစ်ပါတယ်နောက်တူကတော့ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလှိလာသူဖြစ်သူဖြစ်တဲ့ဒီဘောကဥရဲ့ထွန်းမှာသူဟာအရင်ပြည်သူ့လွတ်တော်ကုသလေဟောင်းတူလည်းဖြစ်ပါလေနှစ်ဦးစလုံးကတော့လေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးဥထွန်းစော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဥထွန်းစော်ကြားပါလားခင်ဗျဟုတ
်ကဲ့ကြားပါဟု
တ်ကဲ့ဥထွန်းစော်ကြီးခုနကကျွန်တော်ပြောလို့ဗောညီညာရေးလုပ်ငန်းစဉ်တွေကအခုကတုံလဲတုံဆိုင်နေပြီပြောရဆိုရင်တော့အချင်းတွေကနောက်ပြန်ဆုတ်တဲ့သဘောတော်တွေ့နေရပါတယ်စီးပရိခါတွေလည်းပိုတိုးလာတယ်ဒါဘာကြောင့်ဖြစ်တာလဲတဖက်ကစီးဖီအားတွေကြောင့်ဖြစ်တာလားဒါမှမဟုတ်အစိုးရနဲ့စစ်တပ်ကိုယ်နိုင်ကအားနည်းနေရလားဘယ်လိုကြောင့်လို့သုံးသပ်မိပါလဲ
အဓိကတက်မတော်ကဒီစားတဲ့ပြည်မီမုတ်တဖက်နဲ့စစ်ကစားနေလို့ဖြစ်ပါတယ်။နောက်ပြီးတော့ပြည်ခရဲ့စီးကိုတနိုင်ငံလုံးတိုက်တာမလုပ်ပဲခွက်ကြပြည်ခရဲ့စီးလုပ်ပြီးစီးရဲ့အသာစီးဖို့ပဲကြိုးပမ်းနေတာကိုတွေ့ရတယ်။အတစ်ချက်ပေါ့နော်။ဒုတိယတစ်ချက်ကတော့နိုင်ငံရေးစင်တာမရှိဘူး။စီးရဲ့အသာစီးမရပဲတက်မတော်အနေနဲ့နိုင်ငံရေးစကားပြောမှာမဟုတ်ဘူး။နိုင်ငံရေးစကားပြောလာရင်လည်းပဲအပြားသာသာပဲရှိတယ်။တကယ်တမ်းတက်မတော်ဘက်ကဒီစေတနာမှန်ရင်ဒီလက်မှတ်ထိုးရတဲ့တိုင်းသားလက်နက်ကိုင်တော်လည်းဖွဲ့စည်းတယ်နဲ့ပြည်လေရမှာပေါ့။အေးတရားဝင်ဆွေးနွေးပွဲကလည်းမရှိအခုနောက်ပိုင်းမှာဆိုလို့ရှိရင် RCSS KNU ဖွဲ့တွေနဲ့လည်းပဲတက်မတော်ကြမှာရန်ပန်ရန်ကတိုက်ပွဲတွေကလည်းဖြစ်နေတယ်ဆိုတော့တက်မတော်မှာနိုင်ငံရေးစံတမ်းမရှိဘူးဆိုတာပေါ်လွင်နေတယ်ပေါ့လေ။ဆိုတော့နိုင်ငံရေးစံတမ်းမပါဘဲဒီဟန်ပြလုံနေတဲ့ဆွေးနွေးပွဲတွေကလည်းလုံမဖြစ်တော့ဒီလိုမျိုးအော်အော်တောင်းနေတွေဖြစ်နေတာကတော့မဆန်းဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်။
မြန်မာတပ်မတော်ဘက်ကလည်းသူတို့ကပြောနေတာပြောရမယ်ဆိုရင်တော့ဒီအရှိဘက်ချမ်းမှာမြန်မာနိုင်ငံအထူးပြည့်အရှိမြောက်ပိုက်ဘက်ချမ်းမှာဒီတစ်ဖက်သက်ပြစ်ခတ်ရဆေးရီတောက်လျှောက်သူတို့လုံနေတယ်ဒီလုံနေတဲ့ချိန်မှာညီညာရေးလုပ်ငန်းတွေကိုလုံးကြပါစုပြီးတော့တိုက်တွန်းနေတာလည်းရှိပါတယ်ခင်ဗျာပြောရမယ်ဆိုရင်တော့ခုနကိုထွန်းစောပြောသွားတဲ့ထက်မှာသူတို့ဘက်ကတပ်မတော်ဘက်ကညီညာရေးအတွက်စိတ်ဆန္ဒမရှိဘူးဆိုတာကိုအဲ့ဒါကိုကျွန်တော်ပြန်မိကုန်ထုတ်ချင်တာပါဟု
တ်ကဲ့ကျွန်တော်ခုနပြောတဲ့အတိုင်းပဲလေသူတို့ကတော့တစ်ဖက်သက်ပြစ်ခတ်ရဆေးရီကြီးညာတာဘယ်လိုလဲသူကစေတနာမှမပါဘူးပဲတစ်ဖက်သက်ပြစ်ခတ်ရဆေးရီကြီးညာရဲဆိုရင်တနိုင်ငံလုံးတိုက်တာကြီးညာပေါ့အခုကနေပြီးတော့မှဒီရှမ်းရဲကချင်ရဲအဲ့ဒီဘက်မှာပဲစစ်တိုင်းကားခုမှာပဲကြီးညာတယ်တပြိုင်တည်းမှာဒီအနောက်ဘက်စစ်မျက်နှာမှာနေပြီးတော့မှနော်သွားပြီးတော့မှအင်အားအလုံးကြီးနဲ့နော်ဒီ ULAA အဖွဲ့ကိုအမြင့်ပြုတ်ချေမှုရေးလုပ်နေတယ်ရှစ်လအတွင်းမှာဆိုလို့ချင်းရခိုင်ပြည်စစ်မျက်နှာထဲမှာနော်ဒုက္ခသည်ပေါင်း6000ကျော်ဖြစ်သွားပြီးကြေးရွာပေါင်း200ကျော်300လောက်ကနေပြီးတော့မှနော်အေးလူတွေထွက်ပြေးလာရတယ်နောက်ပြီးတော့မှတိုက်ပွဲဖြစ်လိုက်တာကလည်းပဲเนาะအကြိမ်ရေအတွက်900ကျော်600လောက်ရှိတယ်ဒီတွေပြစ်ခိုင်းတိုက်ခိုက်မှုတွေဆိုသေဆုံးတရားရမှုတွေနောက်ပြီးတော့မှဒီအနိထိုင်တွေကနေစင်တွေအများရှိနေတယ်ဒါတွေကတစ်ဖက်သက်ပြစ်ခတ်ရစီရေလုတ်တဲ့ပုံစံတွေကမမှန်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ကစေတနာမမှန်ဘူးလို့ဒါပြောချင်တာဖြစ်တယ
်လက်ရှိအစိုးရဘက်ကအနိထားယက်တီချက်နဲ့ပတ်သက်လို့ကိုထွန်းစောဘယ်လိုအများပြောချင်လဲခင်ဗျာအခုဖြစ်တဲ့မြောက်ပိုင်းတိုက်ပွဲတွေအပါအဝင်ညီနေလုပ်ငန်းစဉ်နဲ့ပတ်သက်လို့
ကျွန်တော်မြင်တာကတော့အစိုးရကသူတက်ကိုမှနိုင်မှမနိုင်ပဲနော်လက်ရှိဖွဲ့စည်းပုံအရကလည်းပဲတက်မတော်ကဒီအစိုးရရဲ့အောက်မှာလည်းမရှိဘူးလေနော်ဒီစင်းပြိုင်အစိုးရအနေနဲ့သူကသွားနေတာပဲကျွန်တော်တိုက်ပြီးမှအစိုးရနှစ်ရက်ရှိတယ်လို့လည်းအများကအားလုံးတကဘာလုံးကလည်းလက်ခံထားကြတယ်ဗျနော်အဲ့ဒါကြောင့် NLD အစိုးရအနေနဲ့သူကဒီတက်မတော်ကိုသူ့ရဲ့အစိုးရတက်လို့သူကပြောတာပြောနေရတာအစိုးရရဲ့အောက်မှာတက်မတော်ကတခြားလုံးရှိမနေဘူးအခုလည်းပဲတမနာရဲ့အမိန့်နဲ့တိုက်တယ်လို့သူတို့ကလိုရင်းပြောတယ်အခုလည်းသမဂလုံကျွေးရေးကောင်စီကကိုယ်စီလေးလာရည်ဆိုလို့ရှိရင်ဒါသမဒရဲ့အောက်မှာသွားနေတာပါသမဒရဲ့နောက်မှာလိုက်နေတာပါသမဒရဲ့အမိန့်နဲ့ညွှန်ကြားချက်နဲ့အညီလုပ်နေတာပါလို့အဲ့လိုပြောနေတာတွေရှိတယ်အစိုးရကလည်းပဲသူက2008ဖွဲ့စည်းပုံအောက်မှာဘေးကျန်နေချက်ပေါ့နော်ကျွန်တော်မြင်တာကတော့အခု2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့များဒီဖြစ်စဉ်တွေကနေပြီးတော့မှနော်ဒါဘယောကအနေနဲ့အသုံးပြုနေသလားဒါတော့ကျွန်တော်တို့ကတန်တရားဖြစ်မိတယ
်နောက်ထပ်ပင်နယ်ဆွေးနွေးမဲ့သူဦးရထွန်းရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလှိလာသူတူဖြစ်ပါတယ်ဦးရထွန်းခုနကကုထွန်းစော်ကိုမေးခဲ့တာပဲပြန်မေးချင်ပါလေ။ညီညာရေးလုပ်ငန်းစဉ်တွေလုပ်နေတဲ့အချိန်မှာပဲအနောက်ဘက်မှာပဲကြည်ကြည်အခုအရှိမျောက်ပိုင်းမှာပဲဖြစ်ဖြစ်ဒီစီးပရိပခါတွေပိုတိုးလာတယ်။အဲ့ဒါဘာကြောင့်လို့ထင်ပါလဲခင်ဗျ။တ
က်တော်ဖြစ်သွားတဲ့ကိစ္စကိုပဲဖြတ်ပြီးတော့သုံးတိုက်ရရင်တော့တမတော်ကနေပြီးတော့အပြစ်ရက်ဆွဲထားတာက သူကတနိုင်ငံလုံးပြည့်ရဆက်ထားတာမဟုတ်ဘူးဒီအရှင်းမြောက်နဲ့မြောက်ဖက်ပိုင်းပေါ့နော်ဒီစတိုင်း၅ခုကိုရပ်ထားပြီးတော့အနောက်ဖက်မှာတော့သူကဒီအာသာအကျန်းဖက်သမားတွေရှိနေတယ်ဆိုတော့ဒီအကြောင်းပြချက်နဲ့အဲ့ဘက်ကတော့ဆက်ပြီးတော့စစ်ပွဲတွေဆင်နွှဲနေတာပေါ့လေအဲ့လိုဖြစ်တဲ့အခါကျတော့ဒီအခုတိုက်ခိုက်တဲ့မဟာမိတ်သုံးဘွယ်ထဲမှာပါတဲ့ AA ကအဲ့ဒီဘက်မှာဖိတိုက်ခံရတယ်လို့ဖြစ်တာပေါ့ဒီဒီလိုဒီလိုဖိတိုက်ခံရတဲ့အနေထားနေပြီးတော့တက်တာတော့အောင်ဒီဘက်ကနေပြီးတော့ဒီဖိရှိချစ်တက်ပြီးတော့အင်အားပြော့တဲ့နေရာကိုဝင်တိုက်တဲ့သဘောပေါ့ဝင်တိုက်ပြီးတဲ့အခါကျတော့အဲ့ဒီဘက်ကတက်တယ်ဆွဲထုတ်လိုက်တဲ့သဘောပေါ့ဒါကြောင့်မလို့ဒီဘက်မှာနည်းနည်းတိုက်ကွက်တွေဖော်လိုက်တဲ့အတွက်ကြောင့်မလို့ဟိုဘက်ကတော့ဟိုဒီတက်တာတော့မှာပေါ့လေ
သုံးသက်ချက်ကတော့စီးဘျူဟာသဘောမျိုးနဲ့ကုဒီမြောက်ပိုင်းမဟာမိတ်တွေကဆောင်းရလာတာလားဒါမှမဟုတ်ရှင်စီးရဖိအားပေးဖို့ဆိုပြီးတော့ပုံစံမျိုးနဲ့တွားနေရလားညီငယ်ရေးအတွက်ဘယ်လိုမြင်ပါလဲည
ီငယ်ရေးအတွက်ကတော့ဒီလိုတွားလို့ရှိရင်တော့ဟိုဟိုပို့ပြီးတော့ကောင်းလာဖို့မရှိဘူးဒါကြောင့်မလို့ညီငယ်ရေးအတွက်ပို့ပြီးတော့တိုးတက်ဖို့ဒါမှမဟုတ်ရင်လည်းအဲဒီအဖွဲ့၃ဘွဲ့ကိုတခြားအဖွဲ့တွေနဲ့အတူတူဓာတ်တူလက်ခံဆွေးနွေးဖို့ဆိုတော့ရည်ရွယ်ချက်ကတော့ကျွန်တော်ထင်တယ်အဲ့ဒါကဒုတိယဟိုရည်ရွယ်ချက်ဖြစ်နိုင်တယ်ပထမဆုံးဒီညီမနာကတော့အဲ့ဒီအနောက်ဘက်စစ်မျက်နှာကဖိအားတွေတက်တာသွားဖို့ဆိုတော့ရည်ရွယ်ချက်ကအဓိကဖြစ်နိုင်တယ
်ပါဝင်ဆွေးနွေးလို့ရဆိုတော့ဖုန်းနံပါတ်တွေပြီးပို့ထားတဲ့သရရှင်ကိုခေါ်ပါမယ်ပြောရမယ်ဆိုတော့သရရှင်တော်များဖုန်းနံပါတ်ပို့ထားရကြောင်းလို့ကျွန်တော်အချိန်ရတော့တော့သရရှင်ကိုခေါ်ပြီးသွားမှာဖြစ်ပါတယ်အရင်ဆုံးကျွန်တော်ဆိုင်းအောင်ကျော်စန်းကိုဖိတ်ခေါ်ချင်ပါတယ်တူတွတ်တုတ်လေးဆွေးနွေးလို့ရပါတယ်အမေမြန်လို့ရပါတယ
်ဟုတ်ကဲ့ပါညာကျွန်တော်အိုင်းရာဒီလိုပါပဲစစ်တပ်ကတော့ဒီလိုပဲလက်ကွက်ကြီးပေါင်းဆောင်နဲ့ဒီလိုပဲတိုက်ဆက်ဆင်တာရှင်နေရတော့မှန်ပဲဗျအစိုးရကလည်းစစ်တပ်ကိုမနိုင်စစ်တပ်ကအစိုးရကိုပဲနိုင်တယ်လေဘာလို့လဲဒီကတိုင်းပြည်တွေလိုသမရစကားကိုလည်းနားမထောင်စစ်တပ်ကဒီတဲ့ဝင်ကြီးကစပြီးတော့မှကျွန်တော်စစ်တပ်အောက်မှာပဲရှိရတယ်ဗျာနော်ဟုတ်စစ်တပ်အောက်မှာပဲရှိရခါကျတော့စစ်တပ်ကဒီလုတ်ချင်တာလုတ်တယ်သူကစစ်တိုင်းမှာဗတ်ကြရတာဟုတ်စစ်မတိုင်းဗတ်ကြမရဘူးဒီလိုပဲတိုင်းနာလက်နက်ကင်ကိုကြီးပေါင်းဆောင်နဲ့သူကတော့လက်တိုက်နေမယ်လို့ကျွန်တော်
ဟုတ်ကဲ့ဟုတ်ကဲ့ကုဆိုင်ကျော်ဆန်ကျေးဇူးပါတော်တော်တူတူဖိတ်ခေါ်ကြပါလေကုနောင်ကုနောင်တူတူတူလေးဆွေးနွေးမြင်မြန်လို့ရပါတယ
်အဲကျွန်တော်ဒီထားမျိုးကတော့ပြောရလို့ရှင်တော့ဒီ2015နောက်ပိုင်းတော့တိုင်းနာလက်နက်ကန်တပ်ဖွဲ့ကိုဟိုအချမ်းဖက်လို့ရတဲ့ဆိုမှဟိုအစိုးရကနေ NLD အစိုးရကနေကြေညာတာဟိုကျွန်တော်တုံးကျင်တော့ဖြစ်နေတယ်ကျွန်တော်ဒီထားမျိုးကအဲ့တော့ကျွန်တော်သိချင်တာတော့ဟိုတက်မတော်ကနေဟိုအချမ်းဖက်လို့ရတဲ့လုတ်ခဲ့တာဒီ2015နောက်ပိုင်းမှာကလုံးဝမရှိတော့များလားကျွန်တော်ကြည့်
ကိုအောင်ကျေးဇူးပါကျွန်တော်ပြီးမီးပြပါမယ်ကျွန်တော်နောက်တူကိုကြီးဆွေတခါလေးဖိတ်ခေါ်ကြပါလေကိုကြီးဆွေတို့တို့တို့မေးမြန်းလို့ရပါတယ
်အဲအခုဖြစ်နေတဲ့ဈေးဆေးရအချက်လက်တွေမှာကျွန်တော်တို့ကတော့စစ်ဘုတို့ဘယ်တော့မှလက်မခံပါဘူးစစ်စစ်ဓာတ်ကမကောင်းပါဘူးအတက်နဲ့ဆုံးဟိုလူကြီးအနေနဲ့အခုတာဝန်ရှိတဲ့အစိုးရရောတတ်မလို့ရောသူတို့ဘက်ကနေပြီးတော့အဲငိတ်ညာတဲ့အနေနဲ့တက်နေဆုံးတွေအစီလမ်းကြောင်းကိုရောက်နေအောင်အတွက်တင်ရတာလက်နဲ့ဆိုင်တွေကိုအချိုးကြညီဟိုဒီကြိုင်းလမ်းကြောင်းကိုအတက်နဲ့ဆုံးစိုးလျင်စွာဆုံးဖြတ်ပေးနေတဲ့သဘောပါပဲခင်ဗျာ
ဟုတ်ကဲ့ကိုကြီးစေးကျေးဇူးပါနောက်ထပ်တူဖိတ်ခေါ်ကြပါလဲဦးချင်းမြင့်တခါလဲဆွေးနွေးမေးမြန်းလို့ရပါတယ
်ဟိုစေပန်းကဘောင်းဆောင်ညီရဲ့ချက်ကောင်းမှုလို့ပါတယ်ခင်ဗျာသူတို့ရဲ့ချက်မကောင်းလို့မငင်းမချမ်းဖြစ်ခဲ့တာပါအဲဒီနောက်လူမျိုးပေါင်းစုံရှိတဲ့ကျွန်တော်တို့အတိုင်းပြမှာအချို့တိုင်းသားတွေကတော့ဟုတ်ကဲ့ရက်ဆဲမယ်ကျွန်တော်အတိုက်ခတ်မှုရက်ဆဲမယ်ဒီလိုဆိုရင်တခြားတိုင်းသားကြတော့ဖြိမယ်ဆိုတဲ့ဘောမျိုးအဲ့ဒီမှာအလုံးရင်းနဲ့ဖြိတယ်ပြန်တဲ့နေရာကြတော့ခဏမင်းတို့နဲ့ဘုလည်းငါမတိုက်ဘူးငါဘုလည်းမင်းမတိုက်နဲ့ဆိုတဲ့ဘောမျိုးနဲ့ဖြစ်ပါတယ်တိုင်းသားလူမျိုးများကလည်းတိတ်မညံ့ပါဘူးခင်ဗျဒီရင်ကြီးတွေကြောင့်မူမှန်လို့ဒီလိုဖြစ်ကြပါ
ပင်နယ်စနေသူတွေကိုပြန်ဖိတ်ခေါ်ကြပါလေတရရှင်တချို့ဖုန်းလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်အရင်ဆုံးကုရဲ့ထွန်းကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလေခုနကကိုလောင်ဆွေးနွေးမြင်းမြန်းသွားတဲ့အထဲမှာဒီတိုင်းသားဖွဲ့စည်းတည်ရဲ့ချွေရဲ့လောက်ရက်ကိုဆွေးရကနေပြီးတော့ចမ်းဖက်လောက်ရက်တွေဆူပြီးတော့ပြောပါတယ်တဲ့တမရောကတော့ဒီကြားထဲမှာចမ်းဖက်လောက်ရက်တွေလောက်တာမျိုးမရှိဘူးလားတဲ့ဥရထွန်းဒီအတုံးနှုံးနေဒီလိုသုံးဆွဲကြတဲ့အချိန်ဒီကညီငယ်ပေါ်ဘလောက်တက်ရောက်မှုရှိလဲကုရဲ့ထွန်းအမြင်သိကြပါလေ
သူကအကျမ်းဖက်ဒီလောက်ရက်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ဒီတော်လိုင်းရေးမှာတော်လိုင်းရေးတရပေါ့လေတော်လိုင်းရေးတရမှာလက်နက်ကင်တိုက်ပွဲဆင်နွှဲတဲ့အခါမှာအဲဒီကျင့်သုံးရတဲ့တခါတရံမှာကျူးလွန်လိုက်ရတဲ့ဒီရာဇဝတ်မှုမကင်းတဲ့အဲပြစ်မှုတွေနဲ့ရောထွေးနေတတ်တာပေါ့လေ ဝတ်ထွေးနေတတ်တဲ့အခါကျတော့အခုအမေရိကန်စစ်တပ်တွေတောင်မှကျွန်တော်အဖဂန်နစ္စတန်တို့ဘာတို့မှဒီသွားပြီးတော့ဒီစိုက်ပွဲဆင်တဲ့အခါမှာအဲဥပဒေကိုအတိအကျမလိုက်နာနိုင်ဘူးမလိုက်နိုင်တဲ့အခါကျတော့အဲ့လိုရာဇဝတ်မှုတွေအဲပြုနာတွေရှိတယ်ဆိုပြီးတော့အခု ICC ကနေသူတို့တရားစွဲဖို့တွေဘာတွေလုပ်တဲ့အခါမှာအမေရိကန်ကလည်းအဲ့ ICC တရားရုံးကတရားသူကြီးတွေရှင်းနေတယ်ကိုခြံကြောက်တာပေါ့နော်မင်းတို့အမေရိကန်လာလို့ရှင်ဖမ်းမယ်ရှင်းမယ်ဆိုတာမျိုးပေါ့အဲ့တော့ပြောကျင်တဲ့သဘောကတော့ညာကတော့လက်နက်ကင်တပ်ဖွဲ့တွေမှာဟိုဒဲဖွဲ့ကြီးမဆိုပေါ့လက်နက်ကင်တပ်ဖွဲ့တိုင်းမှာကတော့ဒီလိုဥပဒေကြီးလွန်ထောက်ထက်တဲ့ကိစ္စမျိုးတွေနည်းနည်းအကျန်းဖက်
ကျေထုံးပဲတစ်ဆက်တည်းမေးချင်တယ်ခုနကတော့ရှင်နေဆွေးနွေးသွားတဲ့အထက်မှာတော့ဒန်းတူရည်တူမှုတိုင်းသားအလုံးနဲ့ဒန်းတူရည်တူမှုမရှိဘူးတဲ့ဆွေးနွေးပွဲကသူတို့ရဲ့သုံးသပ်ချက်ပေါ့နော်စစ်တပ်ကစေတနာမမှန်ဘူးတဲ့ဒါနဲ့ပတ်သက်လို့ဥရထွန်းအမြင
်ကျွန်တော်အမြင်ကတော့ဒီဆွေးနွေးပွဲကြီးကအေးအေးဆေးဆေးကောင်းကောင်းမွန်မွန်နဲ့ဖက်ဒရယ်ဆင့်ကိုလည်းကောင်းကောင်းနားလည်သဘောပေါက်ပြီးတော့ဒီဖက်ဒရယ်ဆင့်ကဘာမှာအကောင်းဆုံးဆိုတဲ့ဖက်ဒရယ်ဆင့်ဒီအတိုင်းတွားကြနိုင်တယ်ချီတက်နိုင်တယ်ဆိုလို့ချင်းကျွန်တော်တို့ကဒန်းတူရေးဆိုတဲ့ဥစ္စာကိုကျွန်တော်တို့ပုံစံတစ်မျိုးနဲ့ပေါ့နော်ဖက်ဒရယ်စနစ်အောက်မှာပုံစံတစ်မျိုးနဲ့ကျွန်တော်တို့ကဖော်ဆောင်နိုင်မှာဖြစ်ပါတယ်အဲ့တော့ပြောချင်တဲ့သဘောကလက်နဲ့မတိုင်ထားတဲ့တိုင်းရင်းသားတွေရှိတယ်ဥပမာအားဖြင့်ကျွန်တော်တို့ဓနုတိုင်းရင်းသားတို့လိုအင်းသားတို့လိုပေါ့နော်အဲ့ဒီလိုတိုင်းရင်းသားတွေလည်းသူတို့ရဲ့ဒီထူးခြားချက်တွေအလျောက်ဖက်ဒရယ်စနစ်အောက်မှာဆိုလို့ချင်းကိုယ်ပိုင်အုပ်ချုပ်ခွင့်လေဒန်းတူခွင့်လေးတွေရမယ်လို့ကျွန်တော်ကတော့ယုံကြည်တယ
်ဟုတ်ကဲ့
အခုကဖြစ်နေတာကတိုင်းရင်းသားတွေကတိုင်းရင်းသားတော်တော်များများငါတို့လက်နဲ့မကင်ထားရင်အဲ့ဒီလိုခွင့်ရင်းမျိုးမရနိုင်ဘူးလက်နဲ့ကင်မှားဆိုတဲ့ဟာအဲ့ဒီလိုဟိုဟိုဘောလေးဖြစ်လာတဲ့အခါကျတော့ဒီဟာကမလိုလားအဖက်နဲ့အဲနိုင်ငံရေးရဆွေးနွေးခွင့်ပြုပြီးဆိုတဲ့အခု2010နောက်ပိုင်းကာလမှာဟိုထပ်ပြီးတော့ဒီလိုအပစ်တွေပေါ်လာတဲ့အခါကျတော့ဒါကတော့ဟိုတိတ်မပေါင်းတာဘူးပေါ့လေကျွန်တော်နိုင်ငံရေးအရရှင်းလင်းဖို့အတွက်စကားပြောနိုင်ပြီးဆိုတဲ့အချိန်မှာမှလက်နဲ့တွေဆွတ်တိုင်ပြီးဖြည့်ရှင်းကြတဲ့ကိစ္စကတော့ဒါကနှစ်ခါလုံးအတွက်မကောင်းဘူးလို့ကျွန်တော်ကတော့ပြောချင်ပါတ
ယ်ကျွန်တော်နောက်ထပ်သရော့ရှင်နေဖိတ်ခေါ်ချင်ပါတယ်နောက်ကနေဒါကဦးညွတ်လ
ဟိုကျွန်တော်အနေနဲ့အခြေခံအကြောင်းရင်းသုံးရပ်ပေါ်မှာမူတည်နေတယ်လို့မြင်ပါတယ်နံပါတ်၄ကတော့ခုခံတွန်းလှန်နေရတဲ့ဆွေးပွဲတွေဖြစ်ပြီးတော့နေ့ချက်အနေနဲ့တော်လန်စစ်ဖြစ်ပါတယ်နောက်နံပါတ်၃ကတော့ဒီအာနာကိုအာနာအတွက်နောက်တိုက်ပွဲတွေဆစ်ပွဲတွေဖြစ်နေရတယ်လို့အချင်းချင်းပြောလို့ပါတယ်ခုခံဆစ်ကတော့ကျူးကျော်လို့ဖြစ်ရတယ်ဆစ်ပွဲတွေပါတော်လန်ဆစ်ကတော့မတရားမှုတွေဖိနှိပ်မှုတွေလွတ်လပ်မှုတွေအတွက်ဆုံးရှုံးနေရတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်ရတာဖြစ်ပါတယ်ဒါတိုင်းရင်းသားတော်လန်ရင်အင်အားစုဒီအားလုံးကဒီအချက်နှစ်ချက်ပေါ်မှာမူတည်ပြီးတော့ဆစ်ပွဲတွေဖြစ်နေရတာဖြစ်ပါတယ်အာဏာအတွက်ဆစ်ကတော့မိမိပါဝါတကူအာဏာဒီမြဲရေးအတွက်ဆစ်ဝါဒီတွေရဲ့အာနာခိုင်မြဲကိုအထောက်အပံ့ပြုနိုင်မဲ့အဖွဲ့အစည်းတွေအတွက်ဒီလိုစစ်ပွဲတွေတိုက်နေတယ်လို့ထင်ပါတယ
်။
ဘယ်တိုင်းရင်းသားဘယ်လက်နက်ကိုင်အဖွဲ့အစည်းကမှနိုင်ငံတော်အာနာရယူတဲ့တိုက်ပွဲဝင်နေတာမဟုတ်ပါဘူး။ပောက်ပင်ပါကြောင့်ကမ်းရတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်။မိမိဒေသမိမိလူမျိုးအတွက်တရားမျှတတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်နေကြတယ်ဆိုတာနားလည်လက်ခံဖို့လိုပါတယ်။စစ်ကောင်းဆောင်တွေအနေနဲ့ရေးကြက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ခင်ဗျာဦးကျော်လာကျေးဇူးပါကျွန်တော်နောက်ထပ်သူဖိတ်ခေါ်ချင်ပါတယ်ကိုဆိုင်လင်းတာတူတူတူလေးစနေမြောင်းလို့ရပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုလက်ရှိနေတာတွေမှာတက်မတော်ဘက်ကနေထိုးစစ်တွေအများကြီးဆင်နေတဲ့ကိစ္စတွေကတော့တော်တော်လေးကြီးကြီးကြီးအနေကဖြစ်လာမဲ့သဘောရှိပါတယ်ခင်ဗျာအခုလက်ရှိအခုနကနေတာကတယောက်ဆွေးနွေးသွားတဲ့ပုံစံကြည့်ရလို့သူပြောတဲ့ပုံစံပေါ်မှာကျွန်တော်တို့ကသဘောအများကြီးတူပါတယ်ခင်ဗျာဘာလို့ဆိုတော့ခံစစ်နဲ့တုံ့ပြန်နေရတဲ့တိုင်းရင်းသားတွေကိုမတရားဘူးဟိုဟွာဒီယာပြောနေမဲ့အစားဒီတက်မတော်ထိပ်ပိုင်ခေါင်းဆောင်နေနဲ့လက်ရှိအာဏာရအစိုးရနဲ့ဆွေးနွေးပြီးတော့ဒီတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဘလို့နီးနဲ့အကောင်းဆုံးငင်းချင်းတိဆောက်ကြမလဲဆိုတာကိုဒီအာဏာရအဖွဲ့အစည်းနှစ်ဖွဲ့ကနေပြီးတော့တိတိကျကျစဉ်းစားသုံးသပ်ပြီးတော့ဆွေးနွေးပြီးတော့ကျွန်တော်တို့ဒီစပွဲဝိုင်းပေါ်ရောက်လာအောင်မယ်ကျွန်တော်တို့က
ဒီ
ကျွန်တော်တိုင်းရင်းသားတယောက်အနေနဲ့ကျွန်တော်တို့ပြောရလို့ရှိရင်စစ်ပွဲတွေအများကြီးว่าอันดีญาติสิปวยนี่ပဲชิเสร็จဖြစ်လာဖို့အလားအလာကိုမြင်နေရတဲ့အတွက်လက်ရှိနေတာတွေမှာအများကြီးသဘောထားကြည့်ဖို့ကလက်ရှိအာဏာရပါတီအာဏာရခေါင်းဆောင်တွေဒေါ်အောင်ဆန်းစုကြည်နဲ့တော့အကောင်လုံးကသဘောထားကြည့်ပြီးတော့တိုင်းရင်းသားတွေကို လက်တွေဆွေးခေါ်ဖို့လိုအပ်တယ်ဆိုတာကတော့အရင်အရေးကြီးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဆိုင်လေးကျေးဇူးပါကျွန်တော်အချိန်နဲ့တိတ်မြောက်လို့ကျွန်တော်နောက်ဆုံးကိုထွန်းစော်ကိုပဲပြည်တိုင်းဆွေးနွေးသူကိုဖိတ်ခေါ်ကြပါလိမ့်မယ်ကိုထွန်းစော်ခုနကဆွေးနွေးသွားချက်တွေကိုကြားအောင်ပါပေါ့လူတော်များများကလည်းဒီအချိန်ဒီပေါ်မှာတန်တရားဖြစ်နေတဲ့အပြည့်လေးပါမလားအဲ့တော့တကယ်တမ်းညီငယ်လူငန်းစင်တွေကလည်းအစိုးရဘက်ကလည်းလုပ်တဲ့အခုစီးပွားတွေလုပ်နေရဖြည့်ထုတ်နိုင်မယ့်အနေအထားရှိပါလားကိုထွန်းစော်ရဲ့အနေတုံ့ပြန်ချက်သိချင်ပါလေ
ဟုတ်ကဲ့အခုအဖြေရှာတဲ့နည်းလမ်းကတော့ဒီ20ရာစုပင်လုံးအပေါ်မှာအခြေခံပြီးတော့မှသူတို့ဆွေးနွေးပွဲတွေလုပ်ပြီးတော့သွားနေတယ်ပေါ့ဗျာအဲဒီအပေါ်မှာအခြေခံပြီးကြည့်မယ်ဆိုလို့ရှိရင်အခုက NLD အစိုးရက20ရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်တစ်ခုထပ်ပိုလောက်တာကိုမတွေ့ရဘူးပေါ့နော်နောက်ပြီးတော့တက်မတော်ဘက်ကလည်းဒီ20ရာစုပင်လုံးကို NLD ရဲ့တစိမ့်လိုပဲသူကသဘောထားတယ်နောက်ဆုံးမှာတော့ဒီအစိုးရက20ရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်အတွက်တုံ့ချပြီးတော့တမရဘက်ကလည်းပဲ NCA ကိုထောင်ချောက်တစ်ခုအနေနဲ့တုံ့ချနေတာကိုတွေ့ရတယ်။တိုင်းဒါလက်နက်ကန်တော်လည်းဖွဲ့စည်းတွေကလည်းဒီနှစ်ပေါင်း80ကျော်ပြည်တွင်းစစ်မှာဗမာစစ်အာဏာရှင်စစ်တပ်ကပေးထားတဲ့ဒီခါးသီးတဲ့သင်္ကန်းစာတွေအပြည့်တွေနဲ့ဆိုတော့ယုံကြည်မှုကပျောက်နေတယ်။အဲ့တော့ဒီအချိန်တွေအောက်မှာကိုယ်အချင်းချင်းကြားမှာမိသားစုစိတ်ဓာတ်နဲ့အဖြေချဖို့ဆိုတာကလည်းမဖြစ်နိုင်တဲ့ခါကြတော့သမတ်သမတ်ကြားတဲ့ကြားလူမရှိဘဲနဲ့တော့ဒီကျွန်တော်တို့မြန်မာငြိမ်းချမ်းရေးကတော့ချိန်ဆက်ဖို့အတော်လေးခက်နေအောင်ပဲလို့ကျွန်တော်မြင်ပါတယ်။
ကြားလူကဘလို့လူမျိုးကိုတတ်ပါလဲ
။ဆိုရင်တော့မြန်မာပြည်ဟာအလုံးစုံပြတ်သုံးရေးတွင်းနေထေးကိုဆင်းသက်သွားဖို့ပဲရှိမယ်လို့မြင်ပါတယ်။
ဟုတ်ကဲ့ကိုထုံးစော်ဆိုလိုတဲ့ဂျားလူဆိုတာဘယ်လိုလဲပြည်ပကလားပြည်တွင်းကလားဘယ်လိုလူမျိုးဆိုလိုတာပါလဲဘယ်လိုအများစုမျိုးဆိုလိုပါလဲ
။ဟုတ်ကဲ့အဓိကတော့ဗောဗျာဒီကျွန်တော်တို့ပြည်ပကမှရလိမ့်မယ်ပြည်တွင်းမှာကတော့ကျွန်တော်တို့ကဒီဓာတ်မိုးပြီးတော့အုပ်ချုပ်နေတဲ့เนาะစစ်အာဏာရှင်စနစ်အောက်မှာတော့ဘယ်သူမှခေါင်းမထောင်ရဲဘူး။အဲ့ဒါကြောင့်တမတ်ကြားတဲ့ကျွန်တော်တို့နိုင်ငံတကာကပေါ့လေနော်ကြောင်ဝင်ပြီးတော့မှကျွန်တော်တို့လုံမှာပဲရမယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒါရိုက်လိလိုက်အစီအစဉ်အချင်းစစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥထွန်းစော်ဥရဲထွန်းနဲ့တရွတ်ရှင်တွေအားလုံးကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒါရိုက်လိလိုက်အစီအစဉ်ကိုတော့ဒီမှာပဲရနာဝင်ပေးပါခင်ဗျာ
။ကိုသားညုံစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာနေညဒါရိုက်လိလိုက်ဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ကြပါ။ဒီအစီအစဉ်ကိုတပတ်ကို2ချိန်ထုတ်လွှင့်ပေးပြီးအင်ကာနေနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းတူမီတာ16 19နဲ့41ကိုတူကနေပြန်လည်နားဆင်နိုင်ပါတယ်။ဗုဒ္ဓဦးနေ့ညပိုင်းမှာတော့ကျမရေကန္တာဥကျော်စန္ဒာရဲ့မြမရေးသုံးသက်ခြင်းနဲ့အာကစားသတင်းလာစားတဲ့သတင်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ကြောင်းကြိုတင်သိပေးလိုပါတယ်။အခုတော့ဒီကနေ့မနက်ဖက်နောက်ဆုံးရမြမနဲ့နိုင်ငံသားသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ခင်ဗျာ။
ရှမ်းပြည်မြောက်ပိုင်းဒေသကြောင်မဲနယ်ကိုခန့်တပွိုင်းမှာမနေ့အင်္ဂါနေ့ကမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်သုံးဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ AA ရခိုင်လက်နက်ကိုင်တပ် TNL တောင်ပလောင်လက်နက်ကိုင်တပ် MNDAA ကိုကန့်လက်နက်ကိုင်တပ်တို့ရဲ့ညီနောင်မဟာမိတ်သုံးဖွဲ့ကတပ်မတော်နီးပညာတက္ကသိုလ်အပါအဝင်နေရ၅ခုကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်တိုက်ဖြစ်နေတာပါမနေ့အင်္ဂါနေ့ကတော့ကိုခိုင်နဲ့နန်းဖက်ကကြားမှာတိုက်ပွဲတွင်ကြီးထိမှန်တဲ့တောင်သူ2ဦးကိုကယ်ဆယ်ဖို့သွားတဲ့အကူအညီပေးရေးကားတွေလည်းတနက်နဲ့ချင်းချောက်ခံရတာကြောင့်နောက်ချောင်းပြန်လှည့်ခဲ့ရပါတယ်ဒဏ်ရာရသူ2ဦးရဲ့အခြေအနေကိုတော့မသိရပါဘူးမြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းတာရိုပစ်ဒုံးကျည်ဆန့်သက်မှုတွေလှုပ်ခဲ့တဲ့အပေါ်ဆိုရင်ကြောင့်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအင်ကာနစ်ကပြောဆိုလိုက်ပြီးဒါဟာဆိုရင်ဒီဒုံးကျည်ဆန့်သက်မှုတွေကိုအရေးမဆိုင်တဲ့သမ္မတဒေါ်နယ်ထရန့်နဲ့သဘောထားကွဲလွဲနေတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်ဆန့်သက်မှုတွေမလုပ်ဖို့လိုလားတယ်လို့နိုင်ငံခြားရေးဝန်ကြီးက CBS News ကိုပြောကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လကုန်ဖိုင်ကဆားလို့မြောက်ကိုရီးယားဘက်ကတာရိုပစ်ပရင်တက်ဒုံးကျည်6ဆင်းဆန့်သက်ခဲ့ပြီးဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာအနာရှင်နီကိုလတ်မာဒူရိုဦးဆောင်တဲ့အစိုးရနဲ့ပတ်သက်နေတဲ့အရာရှိတွေဟာသူတို့ကိုသူတို့ကဲတင်မှုစူးစမ်းနေကြောင်းအထိုက်ခံခေါင်းဆောင်ဂျက်ပြတ်အစိုးရဂျက်ပြတ်သမရအဖြစ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုထားတဲ့ဟွမ်ဂိုင်းတို့ကပြောကြားလိုက်ပါတယ်ရှင်
။ဘုရားဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ကျွန်တော်ကတော့ယမင်ထွန်ပါ။ဒီကနေ့ညနေဘက်6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို Light Meter 7, Light Meter 19နဲ့ Light Meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.